Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOE မြန်မာပိုင်းစီစဉ်ရ2015ခုနှစ်ဖေဖော်ဝါရီလ10ရက်နေ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့ 51 နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံကလက်နက်ကင်ပြပကတ်တွေနဲ့ပတ်သက်လို့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်အချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်။မြန်မာစစ်အုပ်တပ်ဖွဲ့တွေနဲ့ကိုယ်ကလက်နက်ကင်တပ်တွေကြားတိုက်ပွဲတွေအပေါ်မှာတရုတ်နိုင်ငံကစိုးရိမ်နေကြောင်ပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မာရေးတန်တာကျော်နဲ့တူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့မြန်မာနိုင်ငံကတပ်တူတူဖော်ရေးလုပ်ငန်းတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ AIF ဖွဲ့ကြီးကဝေဖန်လိုက်တဲ့အကြောင်းကိုအရင်ဆုံးတင်ပြပေးမှာပါ။
We felt that this very large mining project had almost become perceived in the country as a test case of how
အကြခင်မှာအပြည့်အစုံကိုကြားစားရမှာဖြစ်ပါတယ်ရှင်ဒီနောက်မှာတော့ကိုကန့်ဒေတာကတိုက်ပွဲအခြေအနေမဲဆောင်ပါရာနဲ့ချီတဲ့ကလေးလုံသားတွေဖမ်းဆီးတဲ့အကြောင်းနဲ့အတူထိုင်းမြန်မာကုန်သွယ်ရေးအလားအလာတို့ကိုလည်းဒီညပိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အင်ကာနဲ့ညာချန်တိုက်ရိုက်လေးလိုက်အစီအစဉ်တို့ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မအေးတနာကျော်တို့ကကြီးညာပေးကြမှာပ
ါယူကရိန်းနိုင်ငံကပြစ်ကတ်တွေအဆုံးသတ်ရေးထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိနေကြမှာပဲဒဘုံတွေထိချုပ်ထဲရနိုင်ငံရှိပိုင်းဒေသတွေမှာအစိုးရတပ်တွေကအသာစီးရနေတယ်ဆိုတော့သတင်းတွေလည်းဒီကနေ့ပဲထွက်ပေါ်လာနေပါတယ်နိုဘူဇော့စ်နေဆက်မျိုးကိုဦးတည်ပြီးထိုးစစ်ဆင်ရမှာကြေးရွာတော်အများကိုထိချုပ်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းယူကရိန်းဆွေးရလူလားသူလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ Azov တပ်ရင်းက Facebook Internet လူမှုကွန်ရက်ကတစင်ပြောဆိုခဲ့တာပါ Donets မျိုးရှေ့နယ်စစ်မျက်နှာကနေမိုင်30ကျော်အကွာမှာရှိတဲ့ခရမာတော့စ်မျိုးကလူနေရောက်ခွက်ကိုလည်းလက်နက်ကြီးရောက်ခွက်တွေနဲ့တက်ခတ်တာတွေရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ယူကရိန်းစစ်တပ်ပြောခွင့်ရသူကတော့နိုင်ငံရှိပိုင်းမှာပြီးခဲ့တဲ့24နှစ်အတွင်းတိုက်ပွဲတွေမှာစစ်သား9ယောက်ထက်မနည်းသေဆုံးတဲ့အကြောင်းဒီကနေ့စောပိုင်းကကြေညာထားပါတယ်။တိုက်ပွဲအများစုကတော့မဟာဗျူဟာရအချက်ချချပြီးရုရှားလူလားသူခွက်တော်ရဲသမားတွေသိမ်းပိုက်နိုင်မှုကြိုးစားနေတဲ့ဒီဗက်စင်းနဲ့နီနာထွိုင်းမှာဖြစ်ပွားနေတာပါ။လူပေါင်း9400ထက်မနည်းသေဆုံးခဲ့တဲ့ဆယ်လက်ကျလက်နက်ကိုင်ပြည်ပတ်တွေအဆုံးသတ်နိုင်မဲ့ငင်းကြဲရေးသဘောတူညီချက်တည်းရရှိယူကရိန်းရုရှားဂျာမနီနဲ့ပြင်သစ်နိုင်ငံတို့မနက်ပိုင်းကျရင်ဘလားရုစ်နိုင်ငံမင်းစ်မြို့တော်မှာတွေ့ဆုံမှုလည်းစီစဉ်ထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ခွက်ထွက်ရေးသမားတွေနဲ့ရင်ဆိုင်နေရတဲ့ယူကရိန်းစစ်တပ်အတွက်အရေးကြီးလိုအပ်နေတဲ့လက်နက်အကူအညီတွေထောက်ပံ့သင့်မသင့်ဆိုတာကိုမဆုံးဖြတ်မီဆွေးနွေးပွဲရလဒ်ကိုစောင့်ကြည့်အောင်မှာဖြစ်တဲ့အကြောင်းမနေ့ကတည်းကပဲပြောဆိုထားပါတယ်။
စီးရီးယားနိုင်ငံမှာ IS Islamic စစ်သွေးကြွားတွေကိုမျိုးအမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေပြုလုပ်တာနဲ့ပတ်သက်လို့စီးရီးယားအစိုးရကသတင်းချက်လက်တွေရရှိကြောင်းစီးရီးယားသမ္မတဘက်ရှယ်လ် El-Assad ကပြောပြီးတော့နှစ်နိုင်ငံကြားတိုက်ရိုက်ပူးပေါင်းဆောင်ရွက်မှုတော့မရှိပါဘူးလို့လည်းထေချာပြောသွားပါတယ်။အီရန်နိုင်ငံလိုဂျာတဆင့်ငံနိုင်ငံတစ်ခုကတဆင့်အပြန်အလှန်သတင်းပေးပို့တာရှိပါတယ်။ဒါပေမဲ့လည်းဘလို့နည်းတွေနဲ့ဆောင်ရွက်တယ်ဆိုတဲ့အသေးစိတ်အချက်လက်တွေမပါဝင်ပါဘူးလို့မစ္စတာအာဆတ်ကဒမတ်စကတ်မှာရှိတဲ့ BBC သတင်းဌာနကိုပြောပါတယ်။စီးရီးယားဟာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေမှာတော့ပါဝင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။စီးရီးယားအစိုးရဟာ IS အဖွဲ့လို Al-Qaeda ကွန်ရက်နဲ့ပတ်သက်တဲ့ Nusra Front လို့မစ္စတာအာဆတ်ကိုဆန့်ကျင်တဲ့တပ်ဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေလို့အရင်ကလည်းပြောနေကြတာပါ။အခုညွန်ပေါင်းတပ်ဖွဲ့တွေမှာပါတဲ့နိုင်ငံအများစုကလည်းအကြမ်းဖက်မှုကိုထောက်ခံနေတယ်လို့မစ္စတာအာဆတ်ကပြောပါတယ်ရှင
်။ဘူကိုဟာရမ်စစ်သွေးကြွတွေကိုဒီသတင်းမှာပူပေါင်းစစ်ဆင်ရမှာပါဝင်မှုတပ်ဖွဲ့ဝင်တွေစစ်လို့ရေးနိုင်ငံနိုင်ငံလွှတ်တော်ကမနေ့နောက်ပိုင်းမှာပဲတခဲနဲ့အတီးပြုတ်လိုက်ပါတယ်။2009ခုနှစ်မှာပုံကန်ထွက်ကြွမှုတွေစတင်ရင်ကစလို့လူပေါင်းထောင်ချီတပ်ဖြတ်ခဲ့တဲ့စစ်သွေးကြွတွေကိုနေနေရေးစစ်ရာ 8,950 ချထားဖို့နိုင်ဂျာ၊နိုင်ဂျီးရီးယား၊ချတ်၊ကင်မရွန်နဲ့ဘင်နင်နိုင်ငံတွေကစီစဉ်ထားကြတာပါ။နိုင်ဂျာလွှတ်တော်မှာမဲခွဲမဆုံးဖြတ်မီနိုင်ပိုင်းလူမှာပဲဘိုကိုဟာရမ်စစ်သွေးကြွတွေကတော့ဘုံခွဲတိုက်ခိုက်မှုတွေအကျဉ်းနောက်တစ်ခုကိုစီစဉ်တိုက်ခိုက်မှုတွေနဲ့အတူနိုင်ဂျာနိုင်ငံ8000ဘက်ကဒီဖာမျိုးကိုတိုက်ခိုက်ခဲ့ကြပါတယ်။စစ်သွေးကြွအဖွဲ့ရဲ့ခေါင်းဆောင်အပူပကရှိကောကတော့ညမောင်းတပ်ဖွဲ့တွေကိုအနိုင်တိုက်မယ်လို့မနေ့တုန်းကပဲ YouTube Internet ဆက်မျက်နှာမှာကြေညာခဲ့တာပါ။နိုင်ငံဆောင်ကတိုက်ရင်ဟာမပြောပါတော့တဲ့အတွက်ဘိုကိုဟာရမ်အဖွဲ့ကတယောက်ချင်းကိုတပ်ပစ်နိုင်တယ်လို့လည်းချိန်ချောက်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်နိုင်ဂျီးရီးယား၊နိုင်ဂျာနဲ့ကင်မရွန်နိုင်ငံတွေမှာစစ်သွေးကြွတွေကိုတိုက်ခိုက်ခဲ့တဲ့ချက်နိုင်ငံကသမရကိုလည်းတိုက်ခိုက်မယ်ဆိုပြီးသတိပေးသွားခဲ့ပါတယ်။
ဆိုမာလီယာနိုင်ငံအလဲပိုင်းမှာအစိုးရတပ်တွေနဲ့အလဲလက်လမ်းစဉ်အစ္စလမ်အဖွဲ့တစ်ခုကြားတိုက်ပွဲဖြစ်ပြီးတော့လူ12ဦးမကတေဆုံးကလူ30ဒဏ်ရာရရှိသွားတယ်လို့မျက်မြင်သက်သေတွေကပြောပါရယ်။မိုဂါဒီရှုမြို့တော်မြောက်ပိုင်းမိုင်140လောက်အကွာကဂူရီအယ်မြို့မှာအစိုးရစစ်တပ်အခြေစိုက်စခန်းကိုအလူဆာနာ ဝေါ်ဂျာမာအဖွဲ့တွေဝင်ရောက်ပြီးတိုက်ခိုက်တာပါ။အစိုးရတပ်တွေမြို့ရဲကနေထွက်ပြေးရတယ်လို့မျက်မြင်သက်သေတဦးကပြောပါတယ်။မြို့ကအလူဆာနာဝေါ်ဂျာမာရဲ့ထိန်းချုပ်မှုအောက်လုံးဝကိုရောက်ရှိသွားကြောင်းဒေသခံတွေစီကသိရတယ်ဆိုပြီးတော့ VOA သတင်းတောက်ကဆိုပါတယ်။အဲ့ဒီအဖွဲ့ဟာအရင်တုန်းကတော့အယ်ရှာဘတ်တပုံတွေကိုတိုက်ခိုက်ရမှာအစိုးရဘက်ကနေပြီးတော့ပါဝင်တိုက်ခိုက်ပေးတာပါ။ဒါမဲ့လည်းဒီနေ့တိုက်ခိုက်မှုမတိုင်ခင်မှာတော့ဒေသနှရောတဲ့နိုင်ငံအစိုးရအဖွဲ့မှာအလူဆာနာရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးတော့မပြေလည်မှုတွေရှိနေတာဖြစ်ပါတယ်။သူတို့အဖွဲ့ကအစ္စလမ်အဖွဲ့အစည်းတစ်ခုဖြစ်နေအာနာရချင်တာကိုအစိုးရကငင်းပယ်ထားပြီးတော့သူတို့လူမျိုးနွယ်စုကတဆင့်အာနာကိုတောင်းယူပါလို့ပြောတာပါ။ဂါရီအယ်မျိုးကလည်းသူတို့လက်ထက်ကနေအစိုးရတပ်တွေကဒီဇင်ဘာလမှာတင်စီခဲ့တာဖြစ်ပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ New American တင်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရှမ်းပြည်နယ်ရှင်မြောက်ဘက်မှာရှမ်းပြည်နယ်ရှင်မြောက်ဘက်ကကိုကန့်ဒေသမှာဆိုးရွားနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေရကဒေသခံတွေတရုတ်နိုင်ငံနဲ့ထိရောက်လာနေတဲ့အတွက်စိုးရိမ်ပူပန်နေကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။မင်းကစပြီးဒီကနေ့ထိမြန်မာနိုင်ငံ20ဒေသကလူတွေဟာလုံခြုံရေးအတွက်စိုးရိမ်နေတဲ့တရုတ်နိုင်ငံနဲ့ဝင်ရောက်လာနေကြပြီးဒီလူတွေကိုလည်းတရုတ်နိုင်ငံကစောက်ရှောက်ထားတဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟောချွန်ရင်းကဒီကနေ့ပေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ပြည်ပကဖြစ်နေသူတွေကြားကိုယ်လွတ်မှုတွေကိုငြင်းငြင်းချင်းချင်းညှိနှိုင်းဖြစ်ချင်းကြမှုနဲ့တရုတ်နိုင်ငံကိုပါလုံခြုံရေးအရရက်ခတ်လာနိုင်တဲ့နေဆက်ဒေသမှာတည်ငြိမ်မှုရအောင်ကြိုးပမ်းကြဖို့လည်းတိုက်တွန်းတော့ပါတယ်။မြန်မာဆွေးနွေးကတော့ကိုကန့်ခွတ်ထွက်ရေးဖွဲ့ကအစိုးရတက်စကန်တွေကိုစတင်ဖြစ်ခဲ့ရကတိုက်ပွဲတချို့ဖြစ်ပွားတဲ့အကြောင်းထုတ်ပြန်ထားပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမျိုးမရှိပါဘူး။ဥပုံချရှင်ဦးဆောင်တဲ့မြန်မာပြည်မျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDA ကိုကန့်တပ်ဖွဲ့တွေနဲ့အစိုးရတက်တွေကတော့ရှမ်းပြည်နယ်အတွင်းကလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်တွေပါဝင်တဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာမင်းမွန်လဲဘက်ကစပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ။အစိုးရတက်တွေဘက်ကတော့လေချောင်းအကူအညီတွေပါပါဝင်ပြီးကိုကန့်တက်တွေဘက်ကတော့ပလောင်ခေါ်တောင်အမျိုးသားလူမျိုးရေးတပ်ဖွဲ့ TNL ညခိုင်တပ်မတော်တို့လည်းပူးပေါင်းတက်ခိုက်နေတယ်လို့ကိုကန့်တပ်ဖွဲ့တွေကပြောပါရတယ်။မြန်မာဆိုရပြင်ချိုင်းဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့တနင်္ဂနွေလုံးပြစ်ခတ်ရစေးအတွက်ဆိုရကကြိုးပမ်းနေချိန်မှာကိုကန့်တပ်ဖွဲ့တွေကဖျက်လို့ဖြစ်စီသဘောထားနဲ့မကြာခဏတက်ခိုက်တာတွေလုပ်နေတယ်လို့လည်းဖော်ပြထားပါရတယ်။
မြန်မာနိုင်ငံမှာတရားစာတထုတ်လို့ရေလုပ်ငန်းတွေမှာအကျိုးမြတ်တွေခံစားနေရတဲ့တရုတ်နဲ့ကနေဒါကုမ္ပဏီတွေဟာနိုင်ငံတကာဥပဒေတွေနဲ့လူ့အခွင့်အရေးတွေကိုချိုးဖောက်ခဲ့တဲ့အထောက်အထားတွေတွေ့ရတဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Amnesty International ကပြောပါတယ်။စကိုင်းတိုင်းမုံရွာခရိုင်မှာရှိတဲ့လက်ပတောင်းတောင်ကျင်းနေစီမံကိန်းမှာဒေသခံတွေကိုအတင်းအကျပ်ရွှေ့ပြောင်းခိုင်းတာတွေလူနေမှုဘဝတွေနဲ့ကျန်းမာရေးအတွက်အနေရဖြစ်လောက်တဲ့အထိပတ်ဝန်းကျင်ညဉ့်ဉန်းမှုတွေရှိခဲ့တယ်လို့လေမြန်မာနိုင်ငံကျင်းညီတူဖော်ရေးလုပ်ငန်းကကော်ပိုရေးရှင်းကြီးတွေရဲ့ရာဇဝတ်မှုနဲ့လူ့အခွင့်အရေးချုပ်ဖောက်မှုလို့နာမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မုံရွာခရိုင်ကကျင်းညီတူဖော်ရေးလုပ်ငန်းမှာ1996ခုနှစ်ကမြန်မာအစိုးရနဲ့ဖက်ဆက်စတင်လုပ်ကိုင်ခဲ့မှုတဲ့ကနေဒါနိုင်ငံက Even Hope Company အနေနဲ့အဲ့ဒီအချိန်တုန်းကကနေဒါနဲ့ဗြိတိန်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့ပိတ်ဆို့တံခတ်အရေးယူမှုတွေကိုချုပ်ဖောက်ကောင်းချုပ်ဖောက်နိုင်တဲ့အတွက်စုံစမ်းစစ်ဆေးဖို့လဲတက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းထားခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေရှိနေစေဖြစ်တဲ့စီမံကိန်းမှာပြည်လည်မှုတွေမရမချင်းရပ်ဆိုင်ထားဖို့ Amnesty International အဖွဲ့ကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်ရမှာတောင်းဆိုထားပါတယ်ရှင်
။မလေးရှားတက်ခံကောင်းဆောင်အန်ဝါ Ibrahim ပေါ်လင်းတူဆက်ဆံတယ်ဆိုတဲ့ဆွဆွဲချက်နဲ့ပြည်ထောင်ချမှတ်ထားတာကိုမလေးရှားနိုင်ငံရဲ့အမြင့်ဆုံးတရားရုံးကတည်ပြုလိုက်ပါတယ်။နိုင်ငံရေးဘဝကိုဖျက်ဆီးဖို့ရည်ရွယ်တယ်လို့လူခွင့်ရေးအဖွဲ့ကမြင်နေကြတဲ့အမှုအတွက်နောက်ဆုံးအယူခံကိုတရားရုံးကြုတ်ကပယ်ချလိုက်တာပါ။အတိုက်ခံကောင်းဆောင်ဟာ2008ခုနှစ်မှာတုန်းကသူ့ရဲ့လက်ထောက်လူငယ်အမျိုးသားတူနဲ့လင်းတူဆက်ဆံကြကြောင်းထောက်ထားပြီးအခိုင်အလုံတွေ့ရတယ်လို့ပြည်အောင်စုတရားရုံးတရားသူကြီးအဖွဲ့တစ်ဖွဲ့ကဒီကနေ့ဆုံးဖြတ်ချက်ချပြီးတဲ့နောက်မှာတော့အသက်68နှစ်အရွယ်အန်ဝါဟာပြုံးပြုံးရှင်ရှင်နဲ့ပဲမိသားစုကိုပွတ်ပက်နှုတ်ဆက်ခဲ့တာတွေ့ရပါတယ်။အလားဖျားသခင်ဟာတက်တည်ဖြစ်တဲ့သူ့အနေနဲ့လည်းနှုတ်ဆက်နေမှာမဟုတ်တယ်လို့အရှုံးပေးမှလည်းမဟုတ်ဘူးလို့တရားရုံးဆုံးဖြတ်ချက်ပြီးမှပဲ Twitter Internet ဆက်မျက်နှာမှာအန်ဝါကပြောဆိုခဲ့တာပါ။ဒီမှုအတွက်အပြစ်မရှိကြောင်း2012ခုနှစ်ကဆုံးဖြတ်ထားခဲ့ပေမဲ့ပြီးခဲ့တဲ့နှစ်မှာယူကန်တရားရုံးတစ်ခုကဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်ပြီးထောင်နဲ့ငါးနှစ်ချမှတ်ခဲ့တဲ့အတွက်လည်းအခြေတင်ဖြစ်စရာတွေပေါ်ပေါက်ခဲ့ရပါတယ်။ ပြည်သူတရားရုံးကလည်းထောင်နဲ့ငန်းနဲ့စင်ချက်ကိုဒီကနေ့မှထပ်မံတည်ပြလိုက်တာပါဒုတိယဦးကြီးချုပ်ဟောင်းတူဦးလည်းဖြစ်အစိုးရရဲ့အကြီးအမားဆုံးပြိုင်ဖက်တူလည်းဖြစ်တဲ့သူ့အတွက်တော့တရားရုံးဆုံးဖြတ်ချက်ကြောင့်နိုင်ငံရေးမှာပါဝင်ခွင့်တားမြစ်ခံရမှာဖြစ်တဲ့အတွက်နိုင်ငံရေးဘုရလည်းဆုံးသက်သွားနိုင်ပါတယ်မလေးရှားနိုင်ငံကသုံးပါတီညွန်မောင်းဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်နေလဲသူက1958ခုနှစ်ကလေးကတိုင်းပြည်အနာကိုချုပ်ကင်ထားတဲ့အနာရဘရိုက်ဆန်နေရှင်နယ်ညွန်မောင်းအစိုးရအတွက်နိုင်ငံရေးမှာအဓိကစိန်ခေါ်နေသူတူဦးလည်းဖြစ်ပါတယ်
အိန္ဒိယနိုင်ငံညူဒေလီမြို့တော်ကဒေသနာရွေးကောက်ပွဲတွေမှာအဂတိလိုက်စားမှုဆန့်ကျင်ရေးအဓိကဦးဆောင်လှုပ်ရှားနေတဲ့နိုင်ငံရေးပါတီကဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ပါတီထက်ကျော်လွန်ပြီးတော့အနိုင်ရသွားပါတယ်။ညူဒေလီလွှတ်တော်နေရာ80အနက် M Admi ပါတီက17နေရာအသာရပြီးတော့စုစုပေါင်း56နေရာရရှိခဲ့ကြောင်းအိန္ဒိယရွေးကောက်ပွဲကော်မရှင်ကအကြေညာခဲ့တာပါ။ဝန်ကြီးချုပ်ရဲ့ပါတီကတော့3နေရာပဲအနိုင်ရခဲ့တဲ့အတွက်ပြီးခဲ့တဲ့နှစ်မှာဝန်ကြီးချုပ်တာဝန်ယူစဉ်ကစပြီးတော့ပထမအဆုံးချိန်နိုင်ငံရေးအရာအထည်နာခဲ့တာဖြစ်ပါလိမ့်ရှင်။ Direct from Washington, the voice
of America, VOA. ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လှဦးနဲ့မတ်ဤသန္တာကျော်တို့ကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်။ကိုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။မုံရွာဒေသဂျင်းနီတူဖော်ရေးလုပ်ငန်းတွေမှာမြန်မာနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေဟာလူခွင့်ရချိုးဖောက်မှုတွေကိုစိုးစိုးဝါးဝါးကျူးလွန်နေတယ်လို့လူခွင့်ရအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကထောက်ပြဝေဖန်လိုက်ပါတယ်။မြန်မာအစိုးရနဲ့အတူမုံရွာချင်းနီစီမံကိန်းမှာပါဝင်ပတ်သက်နေတဲ့ကနေဒါအိုင်ဗန်ဟိုးကုမ္ပဏီနဲ့တရုတ်ဝမ်ပေါင်ကုမ္ပဏီတွေရဲ့လုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့နဲ့လူခွင့်ရချိုးဖောက်မှုတွေကိုကင်တွယ်ဖြေရှင်းမှုမရှိသေးခင်အထိဒီလုပ်ငန်းတွေကိုရပ်တန့်ထားဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
။မြန်မာ၊ကနေဒါနဲ့တရုတ်နိုင်ငံကုမ္ပဏီတွေပါဝင်ရင်းနှီးမြှုပ်နှံတဲ့မုံရွာချင်းနီတူဖော်ရေးလုပ်ငန်းတွေကြောင့်ဖြစ်ပေါ်လာတဲ့လူခွင့်ရချိုးဖောက်မှုတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုဒေသခံပြည်သူတွေကဆယ်စုနဲ့နှစ်စုကျော်လောက်ခံစားနေရတယ်လို့ဆိုပြီးဒီခြေအနေတွေကိုအမြန်ဆုံးရပ်တန့်ဖို့လူခွင့်ရအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ကြပါမုံရွာချင်းနီစီမံကိန်းနဲ့ပတ်သက်လို့လူခွင့်ရလှုပ်ရှားသူတွေကစိုးရိမ်မှုတွေကိုထုတ်ဖော်ပြသနေချိန်မှာပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတယ်လို့ဆိုတဲ့မြန်မာအစိုးရအနေနဲ့ဒီကိစ္စကိုကင်တွယ်ဖြေရှင်းတာမရှိသေးသလိုရင်းနှီးမြှုပ်နှံကြတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့လည်းဥပဒေနဲ့အညီထိရောက်တဲ့စောင့်ကြည့်စစ်ဆေးမှုတွေလှုပ်လာတာမရှိသေးဘူးလို့စီးပွားရေးလုပ်ငန်းကြီးတွေကျူးလွန်တဲ့ပြစ်မှုတွေကိုလေ့လာသုံးသပ်သူ Amnesty International အဖွဲ့ကမက်ကနာအီဘရာဟမ်ကပြောပါတယ
် We felt that this very large mining project had almost become perceived in the country as a test case of how the Myanmar government
ဒီတူတူဖော်မှုလုပ်ငန်းကြီးဟာမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုဘယ်လောက်ထိခိုင်ခိုင်မာမာလှုပ်ဆောင်နေသလဲဆိုတာကိုစမ်းသပ်လိုက်တာပါပဲ။ဒီလုပ်ငန်းတွေစတင်တဲ့အချိန်ကစပြီးတော့ရက်တိုက်ဖြစ်ပေါ်လာနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျွန်တော်တို့လေ့လာကြည့်ပါရစေ။အတင်းအဓမ္မအရွှေပြောင်းခံရတာတွေတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာတွေကအချိန်အတော်ကြာဖြစ်နေတာပါ။အထူးသဖြင့်ဆိုရင်ဒီနိုဝင်ဘာ2022ခုနှစ်နောက်ပိုင်းမှာတော့ဒီစီမံကိန်းပေါ်မှာဆန္ဒပြတဲ့တန်ကားတော်တွေကိုမီးလောင်မှုတုံးပြီးတော့ရဲရဲစစ်စစ်နှိမ်နှင်းခဲ့တာတွေရှိပါသေး။ဒီအခြေအနေတွေကိုဖက်မှန်ကန်ကန်ကင်တွေဖြည့်ရှင်းဖို့အတွက်အစိုးရကဘာတွေလုပ်ခဲ့လဲ။ကျမတို့ရဲ့လေးလာတွေးရှိမှုအရာကတော့အစိုးရကအချိန်ကြာကြာဖြစ်ပွားနေတဲ့ဒီလူခွင့်ရချိုးဖောက်မှုတွေကိုကင်တွေဖြည့်ရှင်းတာမရှိသေးဘူးဆိုတာပါ။
ဒါအပြင် 2006-2008 ခုနှစ်တွေအတွင်းမုံရချင်းနီစီမံကိန်းမှာရင်းနှီးမြှုပ်နှံနေတဲ့ကနေဒါအိုင်ဗန်ဟိုးကုမ္ပဏီအနေနဲ့ဒီစီမံကိန်းကသူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလွှဲပြောင်းပေးဖို့အတွက်လုပ်ငန်းအဖွဲ့တစ်ခုကိုဗြိတိန်ပိုင်နဲ့အတွင်းမှာထူထောင်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့လည်းဒီလိုလှုပ်ဆောင်တာဟာကနေဒါနဲ့ဗြိတိန်အစိုးရရဲ့ဥပဒေတွေကိုချိုးဖောက်ခဲ့တာဆိုတာကိုစုံစမ်းစစ်ဆေးပေးဖို့လိုအပ်တယ်လို့မက်ကနာအီဘရာဟမ်ကပြောပါတယ
်။ Some of what our report focuses on is also possible breaches of economic sanctions.
ဒီလိုမျိုးမှာပါဝင်ပတ်သက်နေတဲ့နိုင်ငံသားကုမ္ပဏီကြီးတွေကသူတို့နိုင်ငံတွေကမြန်မာအပေါ်မှာချမှတ်ထားတဲ့ပိတ်ဆို့တန်းခတ်မှုဥပဒေတွေကိုချိုးဖောက်ခဲ့ပုံရတယ်ဆိုတာကိုလည်းကျမတို့အစီရင်ခံစာမှာထောက်ပြထားပါတယ်။ဒါကြောင့်မလို့ဒီကုမ္ပဏီတွေအနေနဲ့ဥပဒေတွေချိုးဖောက်မှုရှိမရှိဆိုတာစုံစမ်းစစ်ဆေးပေးဖို့ကနေဒါနဲ့ဗြိတိန်အစိုးရတွေကိုကျမတို့တောင်းဆိုပါတယ်။
သူတို့ဖွဲ့ရဲ့ရှာဖွေတွေ့ရှိချက်အရအိုင်ဗန်ဟိုးကုမ္ပဏီဟာဂျင်းနီရောက်ချလို့ရတဲ့ငွေတွေကိုလူသိရှင်ကြားလည်နေခဲ့တာတွေ့ရပြီးဒါဟာကနေဒါအစိုးရရဲ့မြန်မာအပေါ်တန်ခတ်အရေးယူမှုတွေအသက်ဝင်နေချိန်မှာလှုပ်ဆောင်တာဖြစ်လို့ကနေဒါဥပဒေကိုချိုးဖောက်ရာကြာနိုင်တယ်လို့ထောက်ပြထားပါတယ်။အနောက်နိုင်ငံတွေရဲ့မြန်မာအပေါ်စီးပွားရေးအရအရေးယူတန်ခတ်ပိတ်ဆို့မှုတွေကြောင့်အိုင်ဗန်ဟိုးကုမ္ပဏီအနေနဲ့2008ခုနှစ်နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံကထွက်ခွာခဲ့ပြီးအဲ့ဒီနောက်ပိုင်းမှာတရုတ်နိုင်ငံဝမ်ပေါကုမ္ပဏီကမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့ဖက်ဆက်လုပ်ပြီးတော့ဒီ2010ခုနှစ်ကစပြီးဒီကျင်းနီစီမံကိန်းမှာဝင်ရောက်ရင်းနှီးမြှုပ်နှံလာခဲ့တာဖြစ်ပါတယ်။ စီးပွားရေးယင်းနှိမ့်နယ်မှုတွေဟာမြန်မာနိုင်ငံအတွက်ကူညီရာရောက်နိုင်ပေမဲ့လို့ဒီချင်းနီတူဖော်မှုလုပ်ငန်းတွေကတော့လူမှုတွေကိုထိခိုက်နစ်နာစေပြီးကုမ္ပဏီတွေအတွက်သာအကျိုးဖြစ်ထွန်းစေခဲ့တယ်လို့မက်နာအိဗရာဟမ်ကပြောပါတယ်။ Open for Business Corporate Crimes and Abuses at Myanmar Copper Mine မြန်မာချင်းနီတူဖော်မှုလုပ်ငန်းတွေမှာစီးပွားရေးကော်ပိုရေးရှင်းကြီးတွေကကျူးလွန်နေတဲ့ပြစ်မှုတွေနဲ့လူခွေချိုးဖောက်မှုတွေဆိုတဲ့ခေါင်းစဉ်နဲ့စာမျက်နှာ162မျက်နှာပါအစင်ကစားကို17လကြာလေးလာစုံစမ်းမှုတွေလုပ်ပြီးတော့ Amnesty International အဖွဲ့ကဒီကနေ့ပဲထုတ်ပြန်လိုက်တာပါဒီစင်ကစားထဲမှာတော့စကိုင်းတိုင်းမုံရွာခရိုင်အတွင်းကစပယ်တောင်ကျေးစင်တောင်နဲ့လက်ပေါင်းတောင်ကျေးနီစီမံကိန်းတွေကြောင့်ဒေသခံတွေနေရက်ကနေအထင်အဓမ္မရွှေ့ပြောင်းခံရတာဒီစီမံကိန်းတွေကြောင့်ဖြစ်လာတဲ့နောက်ဆက်တွဲသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေလူမှုရေးဆိုင်ရာတည်ရမှုတွေဒီလုပ်ငန်းတွေကိုကန့်ကွက်ဆန္ဒပြကြသူတွေအပေါ်ရက်ဆက်စွာဖိနှိပ်နေတဲ့ကိစ္စတွေကိုအဓိကမီးမောင်းထိုးပြထားသလိုမြန်မာစုရတူရဲမဟုတ်ဘဲနဲ့ဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေကလည်းဥပဒေတွေကိုလေးစားလိုက်တာဖို့ပြက်ကွက်ခဲ့ပြီးလူခွင့်ရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်နေတဲ့ဆိုတဲ့အကြောင်းတွေကိုကြဲကြဲပြန့်ပြန့်ထောက်ပြထားတာဖြစ်ပါတယ်
မကင်ဖြူထွေးစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ခုကတော့ကိုကန့်ဒေတာဘက်ကတိုက်ပွဲတွေအခြေအနေကိုတင်ပြပေးမှာပါရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာမှာဒီကနေ့လည်းအနည်းဆုံး200လောက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးအစိုးရဘက်က၄တပ်၃တိုက်ခိုက်တာတွေရှိတယ်လို့ကိုကန့်ဘက်ကပြောပါတယ်ဒေတာရင်းတိုက်ပွဲတွေကြောင့်လောက်ကင်မြို့မှာဈေးတွေကြောင်းနေပိတ်ထားခဲ့တယ်လို့အရက်သားထောင်နဲ့ချီပြီးတရုတ်နိုင်ငံဘက်ကိုတင်းရှောင်လာတွေလည်းရှိခဲ့ပါတယ်။ကိုကန့်ဒေတာနောက်ဆုံးအခြေအနေကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်နဲ့ကုန်းချမ်းမြို့နယ်တွေပါဝင်တဲ့ကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေတာမှာတနင်္လာနေ့နေကင်းပိုင်းကစတင်ပြီးဥဖုံးကြားရှင်ခေါင်းဆောင်နဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့အစိုးရတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မနေ့ကတိုက်ပွဲ၄ကြိမ်ဖြစ်ခဲ့သလိုဒီကနေ့မှလည်းအနည်းဆုံးတိုက်ပွဲ၂ကြိမ်ဖြစ်ခဲ့ရမှာအစိုးရဘက်က၄ချောင်းကပါတိုက်ခိုက်ခဲ့တယ်လို့ကိုကန်းအဖွဲ့ရဲ့အထွေထွေတွင်ရင်မှုဥထွန်းမြတ်လင်းကပြောပါတယ်
။ဒီနေ့ကတော့တို့ဟယ်လီကော့ပတာနဇီနဲ့ကျွန်တော်တို့ဆက်ပြီးတိုက်နေပါတယ်။ဒီတော့ဖိုက်တာလည်းနဇီလာတယ်ဒီနေ့။ရခိုင်ရန်နေပြီးတော့မှပုံကျဲတယ်ပြီးတော့ဆက်တနာနဲ့ပြစ်တယ်။ဒီချက်ကတော့ခဏအောင်ပါဗလားသွားတယ်ကျွန်တော်မသိရသေးဘူး။ဒီနေ့အတိအကျဖြစ်တာနည်းနည်းရပါခင်ဗျ။ပုံချီချမ်းပေါ့နော်ဒီတော့တနေရာကကျိုးထူချမ်းလို့ခေါ်တယ်။နာချီထိုင်ရဲ့အနောက်မြောက်ဖြစ်မယ
်။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲမှာကိုကန့်တက်တွေနဲ့အတူပလောင်ခေါ်တန်းအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA နဲ့ရခိုင်တပ်မတော် AA တို့လည်းပါဝင်တိုက်ခိုက်နေတယ်လို့ပြောပါတယ် TNLA ခေါ်ပလောင်တပ်ဖွဲ့ကနိုင်ငံခြားရေးတာဝန်ခံတပန်လာကဒီကနေ့တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ်
ကျွန်တော်ဒီမနေ့နှစ်မိုင်ခွဲလောက်ကနေစပြီးတော့ဒီလောက်ကန်ပြန်မှဖြစ်နေတာအဲဒါဆိုဒီ300-400လောက်မှာပြန်လည်းဖြစ်နေတာနေ့လည်း300လောက်မှာဆယ်အဲ့ဒီကျွန်တော်တပ်ပွဲဖြစ်ပွားတဲ့နေရာတချင်မှလင်းဒေသပေါ့နော်အဲဒီမှာဆလောဆွေမလောက်တဲ့ဒီတက်စကီတုံးပြင်းနဲ့လာရပြတော့ဒီမှာတောင်းကျတက်ခိုက်တယ်ခင်ဗျာအဲတို့အဲ့ဒီတောင်းစီပြန်သွားပြီးတော့တနင်္လာနေ့မနေ့ဆယ်လောက်မှာဆင်းနေဂျက်လျင်းစင်းနဲ့ကိုတက်ခိုက်နေတယ်လို့ကျွန်တော်သိရတယ်ခင်ဗျာ
ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်လောက်ကင်မြို့ပေါ်မှာဈေးတွေကျောင်းတွေပါပိတ်ထားတယ်လို့သူကပြောပါတယ
်နော်လောက်ကင်မြို့ပေါ်မှာရှိနေတဲ့ပြည်သူလူထုတွေကတော့အဲ့ဒီမှာအဲ့ဒီဒုစရတွေလည်းစိတ်ပိတ်ပြီးတော့ဒီတရုတ်ပြည်ရဲ့ကျန်းဘာရမှုတွေအများကြီးရှိတယ်။ဒီတော့အဲ့ဒီမှာအကြောင်းနဲ့လည်းကလုံးပိတ်ထားတယ်လို့ကျွန်တော်သိရတယ်။ကျန်နေတဲ့အားဒီမြို့သူမြို့သားတွေလည်းဒီအိမ်ထဲမှာပဲပုံပြီးတော့နေကြတဲ့နေသားမျိုးရှိတယ်။အများစုကတော့ဒီတရုတ်ပြည်ရဲ့ကိုတော့ရောက်ခလုံးကြတယ်လို့ကျွန်တော်သိတယ်
။လောက်ကင်မြို့ပေါ်ကအခြေအနေကိုတော့ဒေသခံတအူးကအခုလိုပြောပါတယ
်။လောက်ကင်မြို့ပေါ်လားအေးအေးဆေးဆေးပါပဲကိုဘာမှဟိုထွထွထူးထူးတော့မရှိဘူးလူတွေကတိမ်းချောင်သွားတာတော့ရှိတာပေါ့ဒီတိုင်းအိမ်ထဲမှာပဲနေကြတဲ့ဟာလည်းရှိရဲ့ဟိုဘက်နိုင်ငံကူးတဲ့လူတွေလည်းရှိကြတယ်အဲလူကြီးရတော့နည်းနည်းများတယ်ကို1000ကျန်းတော့လောက်ရှိမယ်ကိုဈေးတွေကျောင်းတွေကျတော့လဲဒီလိုဆိုင်တမားတွေကလည်းအခုချိန်တွေကျတော့လဲဆိုင်မထွက်ကြတော့ဘူးလေတကားပဲပိတ်ထားကြတာကျောင်းတွေလည်းပိတ်ထားတယ်
လောက်ကင်မျိုးပေါ်ကတင်းရှောင်သွားသူတွေဟာဒေသခံတွေပါဝင်တယ်လို့တရုတ်နိုင်ငံကလာရောက်ပြီးဈေးဆိုင်ဖွင့်သူတွေနဲ့အလုပ်လုပ်ကင်သူတွေပါဝင်တယ်လို့ပြောဆိုတာလည်းရှိပါတယ်။လောက်ကင်မျိုးအခြေအနေနဲ့ပတ်သက်ပြီးလောက်ကင်ရဲစခန်းကိုဆက်သွယ်ရမှာတော့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ကိုကန့်ဒေသအတွင်းတိုက်ပွဲသတင်းနဲ့ပတ်သက်ပြီးမြန်မာအစိုးရသတင်းစာတွေမှာတော့ဖေဖော်ဝါရီလ9ရက်နေ့ကဒေသခံတွေသတင်းပေးချက်အရတမ်ရော်ကလောက်ကင်ဒေသအတွင်းနေမြေရှင်းလင်းရမှာကိုကန်အပွဲနဲ့တိုက်ပွဲ၄ကြိမ်ဖြစ်ခဲ့ကြောင်းတမ်ရော်အနေနဲ့ဒီဒေတာအတွင်းသ တောင်ကျန်းသူတွေအချိန်ချနိုင်အောင်နေမြေရှင်းလင်းရေးတွေဆောင်ရွက်နေကြောင်းဖော်ပြပါတယ်။ဒီကနေ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးအရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာလဲ။တာဝန်ကျတပ်မတော်သားတဦးကလူကြီးတွေအစည်းအဝေးတက်နေကြောင်းသာဖြေဆိုပါတယ်။လက်ရှိကိုကန့်ဒေသမှာအစိုးရနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာကြောင့်ဒေသခံတွေဟာတရုတ်နိုင်ငံထဲဝင်ရောက်လာနေတဲ့အတွက်စိုးရိမ်ပူပန်မိတဲ့အကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်။မနေ့ကစပြီးဒီကနေ့အထိမြန်မာနိုင်ငံနယ်စပ်ဒေသကလူတွေဟာလုံခြုံရေးအတွက်စိုးရိမ်တာကြောင့်တရုတ်နိုင်ငံထဲဝင်ရောက်လာနေပြီးတရုတ်နိုင်ငံကစောင့်ရှောက်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟွာချွန်ရင်းကဒီကနေ့ဘေကျင်းမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့ပါတယ်။ပြိပခဖြစ်နေသူတွေအကြောင်းကွဲလွဲမှုတွေကိုငြင်းငြင်းချမ်းချမ်းညှိနှိုင်းဖြေရှင်းကြဖို့နဲ့တရုတ်နိုင်ငံကိုပါလုံခြုံရေးအရရိုက်ခတ်လာနိုင်တာကြောင့်နယ်စပ်ဒေသမှာတည်ငြိမ်မှုရအောင်ကြိုးပမ်းကြဖို့လည်းတိုက်တွန်းပါတယ်။ကိုကဒေသအတွင်းတိုက်ပွဲတွေဟာ2009ခုနှစ်ကအစိုးရတပ်ရဲ့တိုက်ခိုက်တာကြောင့်တင်းရှောင်သွားတဲ့ကိုကခေါင်းဆောင်ဦးဖုံးကြရှင်ကကိုကဒေသမှာပြန်အခြေစိုက်မယ်လို့ကြေညာပြီးတဲ့နောက်စတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းဖြစ်ပွားတဲ့ကိုလုံမျိုးနယ်အတွင်းကတိုက်ပွဲမှာတော့အစိုးရဘက်က9ယောက်ကြာဆုံးကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်
။ကိုမိုးစောစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ထိုင်းနိုင်ငံမှာယာနဲ့ချီတဲ့ရွှေပြောင်းအလုတ်သမားမြန်မာတချို့ဖမ်းဆီးခံရတဲ့အကြောင်းပြောပြပေးပါမယ်။ထိုင်းမြန်မာနယ်ချက်ကရွှေပြောင်းအလုတ်သမားတွေအများဆုံးနေထိုင်ရာမဲဆောက်မြို့ကစက်ရုံတရုံကိုထိုင်းအာဏာပိုင်တွေဝင်ရောက်ဖမ်းဆီးတာမှာအထောက်အထားမရှိတဲ့မြန်မာအလုတ်သမားတွေနဲ့အတူကလေးအလုတ်သမား150ကျော်ကိုလည်းဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောင်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာထိုင်းအနာပိုင်တွေကအထူးစစ်စင်ရေးတရက်အနေနဲ့ဖေဖော်ဝါရီလ1ရက်နေ့ကစပြီးနေ့စဉ်အဆက်ရုံအလုတ်ရုံတွေကိုဝင်ပြီးတရားမဝင်အလုတ်လုပ်ကိုင်နေသူတွေကိုဖမ်းဆီးခဲ့တာပါ။အလုတ်သမားတွေနဲ့အတူသူတို့ကိုအလုတ်လုပ်ခွင့်ပေးထားတဲ့အလုတ်ရှင်တွေကိုလည်းဖမ်းဆီးစစ်ဆေးခဲ့ရမှာတော့အလုတ်ရှင်15ဦးခန့်နဲ့အလုတ်သမား600ကျော်ဖမ်းဆီးခံနေရပါတယ်။ဒီထဲမှာကလေးအလုတ်သမား150ကျော်ပါဝင်ကြောင်းရွှေပြောင်းအလုတ်သမားရေးဆောင်ရွက်သူကိုမိုးကျိုးကပြောပါတယ်
။အကြောင်းအရထွက်ပြီးတော့ကျောင်းဝင်းဆောင်ရင်းအလုတ်လုပ်နေတာ။ထိုင်းလုပ်ငန်းရှင်တွေကလည်းပတ်သက်ပြီးစောရကတက်ထားတာရှိတယ်။အဲ့ဒါပါလဲဆိုထိုင်းဥပဒေအရဆိုရင်တော့အသက်15နှစ်အောက်အရွယ်ရှိတဲ့လူမသားတွေထိုင်းဥပဒေအရကလေးလို့သတ်မှတ်တာ။15နှစ်ကျော်ရင်ကလေးလို့တော့မဟုတ်တော့ဘူးသူခိုင်းလို့ရတယ်။သို့တော်လည်းအခုဖမ်းတဲ့ထိုင်းစစ်တပ်ကကြီးမှုပြီးတော့အဖွဲ့အစည်းကဖမ်းနေအဖမ်းကြီးရတော့ဒီ ILO ကပြန်ထားတာလည်းပြန်ထားခဲ့တဲ့အညီပဲ session နဲ့ရောက်ဘူးကလေးလုံသမားဖြစ်နေဆက်မှတ်ပြီးဖမ်းတာဖြစ်တယ်အခုအဖမ်းကြီးမှာအလုံသမားပေါင်း600ကျော်တယ်အထောက်ထားလုထားတာဆောက်လို့ရလုံသမားအိမ်မင်းဘူးအချို့လူလုံသားလုထားတယ်စိတ်ဝင်မှဝင်လုံနေအဲ့ဒီကြွယ်အဲ့လိုတရားဝင်သူနဲ့တရားမဝင်တဲ့အလုံသမားတွေလည်းဖမ်းတယ်လုံငန်းရှင်တွေလည်းဖမ်းတယ်ထိုင်းလုံငန်းရှင်15လောက်ကိုလည်းဖမ်းတာအဲ့တော့အဲ့ဒီမှာကလေး150လောက်ပါတယ
်မြမပီမှာလောက်ကန်စားတော့ဖို့ခက်ခဲတဲ့အတွက်ကျောင်းနေရွယ်ကလေးတွေကိုခေါ်လာပြီးအလုတ်လုတ်ကန်နေကြတဲ့မိသားစုတစုကတော့သူတို့ရဲ့မိသားစုဝင်အသက်18နှစ်အရွယ်မိန်းကလေးတဦးလည်းဖမ်းဆီးထောင်ချခံရသလိုအသက်18နှစ်အောက်မိန်းကလေးတဦးလည်းဖမ်းဆီးခံရပြီးအဆက်အသွယ်မရသေးကြောင်းအခုလိုပြောပါတယ
်အသက်မပြည့်တဲ့ကလေးက3ယောက်ကျမတို့ဒီယုံကပေါ့နော်50ကျော်လောက်ကတော့အသက်ကြီးတဲ့18နှစ်ပြည့်ပြီးသားအဖွဲ့ပေါ့ဟိုမိန်းကလေးတွေဒီနေ့တွေ့လို့ရတယ်ဆိုတော့ဒီနေ့ကျမသွားတွေ့တယ်သွားတွေ့တဲ့ဥစ္စာအကြီးမားကတော့ထောင်ကျန်ထောင်ထဲမှာပေါ့သူတို့ဝတ်စားနဲ့ရတယ်အဲဟိုအငယ်မကတော့အဆက်အသွယ်မရဘူးအဲ18နှစ်မပြည့်ဘူးဆိုတော့ကလေးမကတော့ထောင်ထဲမှာမရှိဘူးသူကတော့ဘဲကိုပို့ထားမှလည်းမသိလို့
ဖန်ဆီးခံရသူတွေထဲမှာတာမန်အလုတ်သမားတွေအပြင်ချဲထီထိုးတဲ့ဆာရွက်တွေနဲ့မူရစေဝါတုံးဆွဲတာတွေကိုတွေ့ရတဲ့အလုတ်သမားတွေကိုတော့ချက်ချင်းထောင်ချတာမျိုးတွေရှိနေတယ်ဆိုပြီးအလုတ်သမားရေးဆောင်ရွက်သူကိုမိုးကျိုးကဆက်ပြောပြပါတယ
်ဒါဥပဒေကခွင့်မပြုထားတဲ့CCTV ရာချက်တွေတွေ့ရတယ်နောက်မူရစေဝါတွေတွေ့ရတယ်အဲ့ဒါ၄ရက်တယ်အဲ့လိုတွေ့တဲ့လူတွေကိုတော့တရားရုံးကိုတိုက်ရိုက်ပြင်ပြီးတော့အမိန့်ချပြီးအနည်းဆုံးထောင်ဒဏ်6လ9လတနည်းစပြီးအဖြစ်အမိန့်ချလိုက်တယ
်အဖမ်းဆီးရတဲ့ပတ်သက်လို့မြန်မာတန်ရုံးကအလို့သမားတန်ရာရှိဦးသိန်းနိုင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့ထိုင်းအနာပိုင်းနေနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းပြောပါတယ
်တပည့်သေးဦးရဖမ်းလို့တရင်ကြလို့လေသူထမ်းမကဟိုတောင်ရှိလူတွေစီတော့အဲ့မှာဟိုဘာကြောင့်ဖြစ်တာလဲအဲ့တော့တို့ကညီပေးပါဆိုတော့ဟိုတမကြီးကိုကြည့်ရဲဆောင်ရပါတယ်ဟုတ်ကဲ့အဲဒီနေ့ဟိုဘယ်နဲ့ကတမကြီးနဲ့အစည်းအဝေးလုပ်တော့ပြရတော့ပြကြတာကြည့်ရတော့တမကြီးပြကြကြည့်ရတော့အားလုံးသူ့ပြလိုက်ပြီလို့ဒီပြရပါပဲကျွန်တော်ကစားနေတဲ့ညီပြီးနှမ်းနေပြီးတော့ဟိုဘောတော့တကယ်သူလက်ညှိုးကိုယ်ရင်းသူရဲ့ပြီးတော့မရှိပြီးတော့ဆက်ပြလို့နေရတယ်လေဘာမှမသိရဘူ
းထိုင်းနိုင်ငံကစစ်အစိုးရကတော့ပြီးခဲ့တဲ့နှစ်ဇွန်လကစပြီးရွှေပြောင်းလို့တမားတွေကိုတရားဝင်နေထိုင်နိုင်ဖို့အတွက်အလုပ်လုပ်ခွင့်လက်မှတ်တွေကိုနေချင်းပြီးလှုပ်ဆောင်ပေးခဲ့ရမှာအလုပ်သမားတော်များများကတော့အလုပ်လုပ်ခွင့်လက်မှတ်တွေကိုဆက်မလုပ်နိုင်ကြတော့ပါဘူး Along with Lamadinetu, Yamananga, Nangangu Lama Goba, Trapelo Yamapi, Eddie Nangangu Lama Losan Boga, Mapontine, Inazu Sienziari Lu and Nirava, Eddie Loyana in Bodwen, Wiji Kakaribin, Yamanangu Piamu Kakari Shiraja, the Yamawin Nita Nidet Lotamari, Pum Yala Nidalu, Neza Diga, Ship Yang Satinja Otom Yamia Pejilayare Twele, Kaleda Choha, Sayo Loyo Nema, Kaleda Lotamari, Pila Jare, so be Ship Yang Lotamari Losan Niduriga, Joso Nijavare.
Taro Tanning Emma, Ship Yang Lutama, Yamari, Pansi Carret, Jam, by Ema, Jobia, big air up to Parish. The Satema, be Time Yama, Neza, Gong to Ye La La Sayad, drink somewhat Bogole, Dimpia, Bejimari. Time Yama, Neza, Gong to Ye, Mint Demo, or Dwe, Nananga Suyari, Ha, Siman, can you to cook Chamma, Low Sound Nibari? She lay out and Neza shall see why Long and Richie Chatina on Swiss on Niraba. Nesa data ma yin sain ni ya de tan yin na prip kha ri ga ni lun myaw aw ngwe che pon aw bi ai data ko pon san de pyaung twa aw lou saung ni chin phit de lo le so ba de che chaung ngo ro voe thin taw steve sanford me sa myu ga ni thadin pe po thara ko ko nyan win aw ga pyo pya pe ba me shin
tan myaw ma nesa taw yin myit ko phyat bi lou ni de nesa phyat jaw kun twe yi ha pi ga de hne tong ga so yin dollar tan 1000 jaw law shi ga ba de ma nit ga sit tat ana tin ga de thai nai ngan ma si wa yi tat ni da jaw Time says Suya ha, Neza Gondwe Lanjong, Bowi Pumula on, Lula de Gondwe is only two wrong be, Pumu is Simangini, Chama, Sangyanira, Pibare. Mesam you went to a Gonzi season move, Bumia on low, Gongaji, Piatuan, I may, now that Dudia, the Radzingo, Salon is a Pibare. Dilo Jemabe, Nema Sitane, Diana Lenekanija, Tine Zama, Pinne, Petipaga Regale, a Gujendi, Sashin is a Pibare. Chigan saw only Jenny Muna Murine, a pianlan swing ring Murigani, Taura, Ninian Yigo, Yan Lan Limelu, Tai and my list at Buhamu, Bojo Nopon Rujangam Yamare.
The Birmingham Academy can help to solve the problems with all.
Siboy to the Lame, so in Taina Catana, repeated on Amare. Taha, Suniwego, Pobido, Mianzan on Lone and Nilan Pibare. Nepenanga, Nezak Pajo, Kundoy, Legu, Siboy, Tuzo, General, Puni Tavare.
လူတိုင်းအတွက်အကျိုးရှိစေမှာဖြစ်ပါတယ်အခုကိုလျှောက်ကောက်တာအလုပ်လုပ်ခွင့်ဝေါ့ပါမစ်တွေမြန်မြန်ဆန်ဆန်ထုတ်ပေးတာစတဲ့မဲ့လုံးတွေနဲ့စီးပွားရေးသမားတွေကိုထိုင်းနိုင်ငံကဆွဲဆောင်နေပါတယ်မကြသေးခင်ကကျင်းပခဲ့တဲ့နေဆက်ကုန်စည်ပြပွဲမှာပို့ကုန်သမားတွေဘယ်လိုအခွင့်အရေးရနိုင်မလဲဆိုတဲ့အချက်တွေကဥဆိုးသိန်းတို့လိုတိုင်းရင်းသားလုပ်ငန်းရှင်တွေကိုဆွဲဆောင်ခဲ့ပါတယ ပြည်နယ်တွေတစ်ခုဖြစ်နေတာပေါ့နော်အဲဒီတော့ကျွန်တော်တို့ဒီပြည်နယ်ဖွံ့ဖြိုးရေးအတွက်အလုပ်တွေကအများကြီးဆောင်ရွက်ဖို့ကြားတာတွေရှိပါတယ
်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေရှိလာတယ်ဆိုတော့နေစာဒုက္ခသည်စခန်း9ခုထဲကဒုက္ခသည်3,200ကျော်ဟာအခုချိန်ထိနေစရာအိမ်မြေတွေပြန်မရသေးပါဘူးလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကတည်းကနေစာကိုထွက်ပြေးလာတဲ့ကရင်ဒုက္ခသည်အမျိုးသားတဦးဆိုရင်သူနေခဲ့တဲ့အိမ်မြေပျောက်ဆုံးသွားခဲ့ပါပြီမြန်မာစစ်တပ်နဲ့နှိစက်တဲ့ကရင်လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကသူတို့နေထိုင်တဲ့ကျေးရွာကိုစီးပွားရေးသမားတွေလက်ထဲရောင်းလိုက်ပြီလို့ပြောရင်သူနေခဲ့ဘူးတဲ့နေရာကိုအဆိုပါကရင်ဒုက္ခသည်က Google Map အင်တာနက်စာမျက်နှာတွေရှာကြည့်နေပါလေ
။နေပမစ်ကျင်းနေပမစ်ကျင်းနေအဝဲနေ
အကယ်ကိုမွေးရက်ကိုကျွန်တော်တို့ပြန်သွားမယ်ဆိုရင်လေဟိုမှာမြေဆွေးကွက်တွေကမြင့်နေမှာပါ။နေဆက်ဖွံ့ဖြိုးရေးကြောင့်အဲ့ဒီနေရာတွေမှာပါဈေးလိုက်တက်လာမှာဆိုတော့ကျွန်တော်တို့ပြန်ဝင်နိုင်မှာမဟုတ်ဘူး။ဒီတော့ကျွန်တော်တို့တက်နိုင်တဲ့နေရာတစ်တခုကိုပဲရှာရတော့မှာပါ
။ယင်းနည်းမျိုးနံမှုအစ်စ်တွေကြောင့်မြန်မာနိုင်ငံဘက်ကျမ်းမှာစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးလာမှာမှန်ပေမဲ့ဒါလူတိုင်းအကျိုးခံစား권ရဖို့တော့မဖြစ်နိုင်သေးပါဘူးခင
်ဗျာ။ကိုညံဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါနေ့ညချမ်းအတွက်သတင်းဆောင်မအနေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အသံရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုညဆယ်နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့ကုနာဆင်နေကြရတာကတော့ BOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။မကြခင်မှာတော့အင်္ဂါနေ့ညပိုင်းတရက်လေးလိုက်အစီအစဉ်ကိုဆွေးနွေးချဖို့ရှိပါတယ်ရှင်။အခုရေဆုံးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးချင်ပါတယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင
်။မနေ့ကတင်းလာနေမှာပဲသမ္မတဥပမဟာဂျာမန်ဝန်ကြီးချုပ်အန်ဂလာမက်ကဲကိုအင်ပြူတော်မှာလက်ခံတွေ့ဆုံပါတယ်။လာမယ့်သတင်းပတ်တွေတွင်အမေရိကန်နိုင်ငံကြီးဟာယူကရိန်းပြည်ပခအပေါ်မှာဆက်ပြီးတော့အာရုံစိုက်မဲ့ပုံရှိတယ်ဆိုပြီးလေးလာသူတွေကသုံးသပ်ထားတာပါဒါပေမဲ့လည်းယူကရိန်းရဲ့နိုင်ငံတကာရဲ့တွန်းအားပေးမှုတွေလက်တွေ့အကောင်အထည်ပေါ်ဝမလားအမေရိကန်ပြည်ထောင်စုကရောယူကရိန်းအစိုးရကိုတိုက်ခိုက်ရေးလက်နက်တွေထောက်ပံ့မလားမေးခွန်းထုတ်မှုတွေကတော့ရှိနေဆဲဖြစ်ပါတယ်ယူကရိန်းနိုင်ငံမှာရုရှားလိုလားတဲ့ခွဲထွက်ရေးအဖွဲ့တွေကိုယူကရိန်းတပ်တွေရင်ဆိုင်တိုက်ခိုက်နေချိန်မှာပဲရုရှားယူကရိန်းပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေတယ်လီဖုန်းဆက်ပြီးတော့ငင်းကြံရေးကိုဘလို့ပြန်ပြီးတော့တည်ဆောက်နိုင်မလဲပြင်သစ်နဲ့ဂျာမန်ရဲ့အဆိုပြုချက်တွေအပေါ်မှာဆွေးနွေးခဲ့ကြပါလေဗိုလ်ထုနေမှာဒီခေါင်းဆောင်တွေဘီလာရုစ်နိုင်ငံမင်းစ်မြို့မှာတွေ့ဆုံမှုစီစဉ်ထားပါလေပြီးခဲ့တဲ့နှစ်ကရခဲ့တဲ့ငင်းကြံရေးသဘောတူညီချက်မကြာသေးခင်သတင်းပတ်တွေအတွင်းလုံးဝပြစ်စီသွားခဲ့တာကြောင့်လဲပြန်ပြီးတော့တည်သွင်းနိုင်အောင်ဆွေးနွေးကြမယ်လို့မျှော်လင့်ရပါလေအမေရိကန်နိုင်ငံဂျာယီဝင်ကြီးဂျွန်ကယ်ရီကတော့အမေရိကန်ပြည်ထောင်စုနဲ့မာမေးနိုင်ငံတွေကြားယူကရိန်းရေးမှာညီညွတ်ညွတ်ရပ်တည်နေတဲ့ကြောင်းဂျာမနီနိုင်ငံမြူနစ်မှာကျင်းပခဲ့တဲ့လုံခြုံရေးညီလာခံမှာပြောဆိုခဲ့ပါတယ်။ We
will stand together in support of Ukraine and in defense.
Ukraine ကိုထောက်ခံပံ့ပိုးရေးနဲ့ဥရောပနဲ့တခြားဘယ်နေရာမှာမဆိုရှိနေတဲ့နိုင်ငံတကာနယ်နိမိတ်တွေကိုအင်အားသုံးပြီးပြောင်းလဲလို့မရဘူးဆိုတော့အများသဘောတူလက်ခံထားချက်တွေကိုကာကွယ်ဖို့ကျွန်တော်တို့အားလုံးအတူတကွရပ်တည်သွားကြမှာပါ
။ Ukraine ရဲ့တွေးဆောင်ဆွေးနွေးဖြေရှင်းမှုလိုအပ်တဲ့ဆိုတော့တခြားနိုင်ငံကရရှိတွေကလည်းအလေးအနက်ပြောဆိုပါတယ်။ဂျာမန်နိုင်ငံဂျာယီဝန်ကြီးကဆိုရင်ဥရောပအတွက်ထာဝရငြိမ်းချမ်းရေးဆိုတာရုရှားနဲ့လက်တွဲတည်ဆောက်မှရမယ်ရုရှားကိုစန့်ကျင်လို့မရဘူးလို့ပြောခဲ့တာပါပြည်ထောင်နိုင်ငံဂျာယီဝန်ကြီးကလည်းစစ်ပွဲထဲမှာပိတ်မိသွားတာမျိုးဘယ်သူ့အတွက်မှဂျိုးမရှိဘူးဆိုပြီးသတိပေးပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီကတော့အမေရိကန်ပြည်ထောင်စုနဲ့မာမေးနိုင်ငံတွေအကြားအကြီးအကျယ်ခွဲလွဲချက်မရှိတဲ့အကြောင်းအခုလိုအလေးအနက်ပြောဆိုခဲ့ပါတယ
် We are united we are working
ကျွန်တော်တို့အကြားမှာညီညွတ်မှုရှိတယ်အားလုံးနီးနီးကပ်ကပ်လက်တွဲဆောင်ရွက်နေပါတယ်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာစည်ရေးတစ်ခုတည်းနဲ့ဖြည့်ရှင်းလို့မရဘူးဆိုတာကျွန်တော်တို့အားလုံးသဘောတူပါတယ်တန်တမာရေးအရာလည်းဖြည့်ရှင်းရမယ်ဆိုတာမှာအားလုံးညီညွတ်မှုရှိပါတယ်ဒါပေမဲ့အချိန်ကြာလာတာနဲ့အမျှဖြည့်ရှာရမယ့်နည်းလမ်းတွေမှာမတူညီမှုတွေရှိလာပြီးရုရှားနဲ့သူ့ရဲ့အပေါင်းပါတွေရဲ့လုပ်ရကြောင်ထိခိုက်မှုတွေကိုပြန်ပြီးသုံးသပ်မေးခွန်းထုတ်ရပါလိမ့်မယ်
။ဝန်ကြီးကယ်ရီရဲ့ပြောဆိုချက်ဒီအတိုင်းရုရှားအပေါ်မှာတိတိကျကျရေးယူဖို့အချိန်ရောက်နေပြီဆိုပြီးပြောဆိုမှုတွေလည်းရှိနေပါတယ်။ Republican ထက်လွတ်တော်အမတ် John McCain ကရုရှားဟာယူကရိန်းကိုလိုကြီးအုပ်ဖို့လိုလားနေတယ်ဆိုပြီးအခုလိုဝေဖန်ပြောဆိုပါတယ
်။ Some say Ukraine cannot defeat Russia militarily.
တချို့ကယူကရိန်းဟာရုရှားကိုစီးရီးရနိုင်အောင်တိုက်နိုင်မှာမလားလို့ပြောနေကြပါတယ်။ဒါဟာမှားယွင်းတဲ့မေးခွန်းထုတ်မှုပါ။အပြေမှန်ကတကယ်လို့သူ့နိုင်ငံတွေကိုကျူးကျော်တဲ့ရုရှားတပ်တွေကိုပြန်တိုက်နိုင်အောင်စီးရီးအသုံးစီတိုးနိုင်အောင်ကျွန်တော်တို့ကကူညီမယ်ဆိုရင်သမ္မတပူတင်အနေနဲ့သူ့ပြည်သူတွေကမထောက်ခံတဲ့စစ်ကိုဘလောက်ကြာကြာတိုက်နိုင်မှာလဲ။ဒါကြောင့်လဲယူကရိန်းကိုခုခံကာကွယ်နိုင်အောင်လက်နက်တွေပေးရပါလိမ့်မယ်
။အခုအချိန်ထိတော့သမ္မတဥပမာဆိုရကယူကရိန်းကိုတိုက်ခိုက်ရေးလက်နက်တွေထောက်ပံ့မယ်လို့ဂရီးကမပေးသေးသလိုမပေးဘူးလို့လဲရည်ရည်ပြတ်ငင်းဆိုတာမျိုးမရှိသေးပါဘူး။ယူကရိန်းကိုလက်နက်တွေထောက်ပံ့နေတဲ့ဆိုတဲ့အမြင်သဘောထားတွေကလည်းအမေရိကန်နိုင်ငံကြီးခေါင်းဆောင်တချို့နဲ့ယူကရိန်းအစိုးရကြားမှာပဲရှိနေသေးတာဖြစ်ကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံကြီးအကြောင်းသိကောင်းစရာပဲဖြစ်ပါရဲ့ရှင်။အခုကတော့ကိုဇော်ဝင်းလိုက်စီစဉ်ပြီးထုတ်လို့သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မဲ့အင်္ဂါနေ့ညကြံထရက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။ဒီရေတရားလေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့အနေနဲ့အရကအကြောင်းသားတွေချိတက်တောင်းဆိုနေကြတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။အဓိကအားဖြင့်တော့အကြောင်းသားတွေဘက်ကတောင်းဆိုထားတဲ့အချက်17ချက်ထဲကအနာပိုင်တွေဘက်ကဘာတွေကိုမလိုက်ရောနိုင်တာလဲ။ဒီတွေ့ဆုံဆွေးနွေးပွဲတွေမှာသဘောတူညီချက်ရနိုင်မှုအတွက်ဘာတွေကအခက်အခဲရှိနေတာလဲဆိုတာကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ ဒီနေ့ပင်နိုင်ဆွေးနွေးပေးကြဖို့အတွက်ကျွန်တော်မတ်တူတူမာဒီအနာနီယာပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်အဖွဲ့ကမတ်တူတူမာမူဝါဒရေးရာမူကိုဖိတ်ထားတယ်လို့နောက်ပြီးတော့ဒီဘကတဘိုးလုံငန်းကော်မတီကအမှဖြူဖြူအောင်ကိုလည်းကျွန်တော်ဖိတ်ထားပါတယ်။နောက်ပါဝင်ဆွေးနွေးကြမဲ့ပြည်သက်တွေလည်းကျွန်တော်လေလိုင်းပေါ်မှာရောက်နေကြပါပြီ။ပထမအဦးဆုံးတော့ကျွန်တော်မှဖြူဖြူအောင်ကိုလေလိုင်းပေါ်ကိုဖိတ်ခေါ်ကြပါရခင်ဗျာ။မှဖြူဖြူအောင်ရှိပါလားခင်ဗျာ
။ဟုတ်ကဲ့ရှိပါရှင်ဟုတ်။
ဟုတ်ကဲ့မှဖြူဖြူအောင်ပြီးခဲ့တဲ့ရက်တွေမှာလည်းဟိုဒီဟိုပါပေါ့ဆိုးရပိုင်းရလူတွေနဲ့ဆွေးနွေးကြတာတွေကျွန်တော်တို့သတင်းတွေမှာလည်းတွေ့ရပါတယ်။ဆိုတော့ဆွေးနွေးကြတဲ့နေရာမှာအခုကျောင်းသားတွေဘက်ကတောင်းဆိုထားတဲ့ပြည်ပြင်ပြောင်းလဲပြောဟောပညာရေးဥပဒေဆိုင်ရာပြည်ပြောင်းလဲရေးဟောပေါ့အချက်၁၁ချက်ထဲမှာအစိုးရဘက်ကလိုက်ရောက်နိုင်တဲ့အချက်တွေရှိသလားဘာတွေကိုမလိုက်ရောက်နိုင်တာလဲအဓိကဘာတွေများဟိုအဆင်မပြေဖြစ်နေတာလဲဗျသဘောတူညီမှုရနိုင်ဖို့အတွက်
ဟုတ်ကဲ့ကျမတို့သိရသလောက်ပေါ့နော်ကျမတို့သိရသလောက်ဆိုတာပြီးခဲ့တဲ့ရက်တွေကဆွေးနွေးပွဲဆွေးနွေးပွဲအချို့ပေါ့နော်ဆွေးနွေးပွဲ၂ရက်ကျမတို့မျက်နှာချိလိုက်ဆွေးနွေးခဲ့တဲ့ဒီပညာရေးဝန်ကြီးဌာနဘက်ကအစိုးရဘက်ကကျွန်တော်နဲ့တွေ့ရတဲ့သူတွေစီကပြန်ကြတာရောပြီးခဲ့တဲ့ရက်ကအစိုးရဘက်ကထုတ်တဲ့ကြေညာချက်ထဲမှာတွေ့ရတာရောကသူတို့ကဒီအချက်ဆက်တစ်ချက်အပေါ်မှာမူအားဖြင့်သဘောတူတယ်ဆိုရဲအတိုင်းအတာကိုသူတို့တွေ့ရတယ်အချက်ဆက်တစ်ချက်ကိုဘယ်လိုပုံစံမျိုးနဲ့ပညာရေးဥပဒေထဲမှာထည့်သွင်းမလဲဆိုတဲ့ပြဿနာရှိတယ်။ကျမတို့တောင်းဆိုတဲ့အချက်ဆက်တစ်ချက်ကိုကျမတို့ကိုယ်တိုင်ဝင်ရောက်ဆွေးနွေးပြီးတော့ကျမတို့ကဒီပညာရေးဥပဒေပေါ့နော်။ဟိုပညာရေးဥပဒေပြင်ဆင်တဲ့ဥပဒေခြံတစ်ခုထွက်လာတဲ့ဒီကျမတို့ဒီလေးပွင့်ဆိုင်ဆွေးနွေးပွဲကတွားချင်တာ။ဒါပေမဲ့ပညာရေးဝန်ကြီးဌာနရဲ့ဟိုသူတို့ရဲ့သဘောကတော့ဒီအချက်ဆက်တစ်ချက်ပေါ်မူတည်ဒီအချက်ဆက်တစ်ချက်ကိုသူတို့သဘောတူမယ်ဒီအချက်ဆက်တစ်ချက်ကိုသူတို့ကသူတို့ဖာသာသူရေးဆွဲမယ်ဆိုတဲ့ပြဿနာရှိ။အဲ့တော့ကျမတို့ကဒီအချက်ဆက်တစ်ချက်ရဲ့ဘယ်အချက်ကတော့ကျမတို့လိုချင်တဲ့အတိုင်းအတာစီပါပြီးတော့ဘယ်အချက်ကတော့မပဟိုဘေးကနေပြန်ပြီးတော့ရှိလာတဲ့အခါကျတော့ကျမတို့ရဲ့အချက်ပထမဆုံးနံပါတ်၁ဖြစ်တဲ့ဒီဥပဒေရေးဆွဲတဲ့နေရာမှာရောဒီဥပဒေရောနောက်ဒီဆက်ဆက်ဥပဒေမှာပါကျောင်းသားဆရာကိုယ်စားလှယ်ပါဝင်ရမယ်ဆိုတဲ့အချက်ကိုအဲကျမတို့ကဒီအဲ့ဒီအချက်အတွက်ကိုအရင်ဦးဆုံးပြောနေရတယ်ဆိုတဲ့အခန်းကဏ္ဍဖြစ်နေရှင်ဒီအချက်ဆက်ချက်သေးပါတော့ပါပေါ့နော်ဟုတ်ဒီဟာအရေးကြီးဆုံးဖြစ်နေရှင်ကျမတို့ဒီဆွေးနွေးဒီပညာရေးဥပဒေမူကမ်းဆွဲတဲ့နေရာမှာကျမတို့ပါဝင်ဖို့ပြောနေရတာကအထူးအချက်လို့ဖြစ်နေရှင
်အော်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ကျွန်တော်ဒီမေးခွန်းကိုပဲကျွန်တော်ဒီအနန္နီယာကမူဝါဒရေးရာမူမတ်တူတူမာကိုကျွန်တော်မေးချင်ပါတယ်ခင်ဗျဆိုတော့မတ်တူတူမာတို့အနန္နီယာရဲ့အမြင်ကတော့ဘယ်လိုရှိပါသလဲခင်ဗျဘယ်နေရာတွေမှာဟိုအခက်အခဲတွေရှိနေပါသလဲ
ဟုတ်ကဲ့ကဲ့ဟုတ်ဟုတ်ဒီလိုလဲတော့တော့ပေါ့နော်စက်တစ်ချက်ကိုတော့အစိုးရအနေနဲ့တို့မူဝါဒဖြစ်သဘောကြီးဒါပေမဲ့အဲ့ဒီတစ်ချက်မှာတော့တို့ဟိုအင်းဆိုင်ရုပ်စင်းလေးပေါ်ကျွန်တော်တို့ဒီဒုဝင်ကြီးဦးသန့်ရှင်းနဲ့တွေ့ရပေါ်မှာသူတို့ဒီဘတ်ဂျက်ကိစ္စအလွန်ဆန်တဲ့ချက်တရားတော့သူတို့အနေနဲ့ဆွေးနွေးလို့ရတယ်ဆိုတော့ကျွန်တော်တို့သိထားတော့သူတို့အတွက်သူတို့ဒီဆက်တစ်ချက်ထဲမှာကျွန်တော်တို့ပြဿနာတွေ့နိုင်တာကဘတ်ဂျက်သူတို့နေကိစ္စလို့ကျွန်တော်တို့ကတော့တွေ့ထားတယ်ဆင်ဟုတ်အဲ့ဒါမျိုးတွေ့ထားပါတယ်နောက်တစ်ခုကခုနဆီပြပြောတဲ့ကိစ္စပါပဲကျွန်တော်တို့ဒီဥပဒေတွေဒီဥပဒေတွေဆက်ဆက်ဥပဒေတွေရေးဆွဲနေမှာကျွန်တော်တို့ကျောင်းသားတွေဆရာတွေပါဝင်ရမယ်ဆိုတဲ့အချက်ကကျွန်တော်တို့ဒီဟာစီစဉ်နိုင်ရင်းပွားနေရတော့မယ်ဆိုတော့တကယ်တမ်းအခုဒီလူလာပညာရေးဥပဒေကိုဒီကျောင်းသားတွေဒီစန့်ကျင်သဘေးနောက်ရတဲ့အဓိကအကြောင်းရတာဒါဒီမိုကရေစီနီးလန်းကျတဲ့ဒီစက်ကရေးဆွဲထားတဲ့ပညာရေးဥပဒေသူဖြစ်တဲ့အချက်အခြေခံချက်တစ်ချက်ကလည်းပါနေခါကြတော့အခုကျွန်တော်တို့ဒီဥပဒေကိုပြန်ပြီးတော့ပြင်ဆင်ပြီးတော့ဥပဒေစံထက်သက်သွားတဲ့နေရာမှာကျွန်တော်တို့ဒီအစိုးရနဲ့သွတ်တော်အနေနဲ့တတိထားတင်တာဒါကျွန်တော်တစ်ဖက်သက်ဆန်နေပေါ့နော်ဟိုပြင်ဆင်တဲ့နေရာမှာလည်းသူတို့ပဲသူတို့ပဲပြင်မယ်ဆိုတော့ဒီတစ်ဖက်သက်ဆန်နေပြင်ဆင်မှုထမလို့ကိုအရေးကြီးတယ်ဒီဟုတ်အဲ့ဒါတော့ကျွန်တော်ထပ်ဆင်းလို့ရအောင်မလို့ထင်တယ်ဒီဟုတ်
ဟုတ်ကဲ့ခင်ဗျာဆိုတော့အခုဒီ၁၁ချက်ထဲမှာကျွန်တော်တို့ကြည့်ကြည့်ရသလောက်ဆိုရင်လဲစောစောကဒီမတ်တူမှာပြောသလိုပဲပညာရေးအချက်၁၀ချက်၁၀ချက်မြောက်ဖြစ်တဲ့ဒီပညာရေးအသုံးစရိတ်ကိုတနင်္ဂနွေအတိုင်းအတာနဲ့၂၀ရာခိုင်နှုန်းသတ်မှတ်ဖို့ဆိုတာကတော့ဟိုပါပေါ့ဟိုအစိုးရကဘာနာရေးရှုထောင့်ကကြည့်မယ်ဆိုရင်သူတို့အနေနဲ့အစိုးရဘက်ကကြည့်လို့ရှိရင်တော့ဒါဟိုပါပေါ့တင်းဟိုပါပေါ့ဟိုဘောင်းခတ်ထားသလိုများဖြစ်နေမလားအဲ့ဒီအချက်ကလွဲလို့ရှိရင်ရောကျန်တဲ့အချက်တွေဆက်ပြီးဆွေးနွေးမယ်ဆိုရင်အဆင်ပြေနိုင်စရာရှိပါလားခင်ဗျာ
ဒီကျမတို့ကတော့အခုကျောင်းသားတွေတောင်းဆိုထားတဲ့စက်တစ်ချက်လုံးကိုကျမတို့ဒီဟိုဒီဆင်းရဲပွဲပေါ့နော်ဒီဒီဝင်ဆိုင်ဆင်းရဲပွဲမှာထည့်သွင်းဆင်းရဲသွားမှာပါရှင်တော့ဆင်းရဲတဲ့နေရာမှာတော့ကျမတို့ဒီဟိုဟိုအာမီလေးဖွဲ့လို့ပါဝင်ပြီးတော့ဒီသဘောထားတွေကိုဟိုတောင်းခံဆင်းရဲသွားရမယ်လို့ထင်နေဆိုကျမတို့ဒီပုံမှာတော့ငင်းပွားနေချင်အဲ့ဒါနဲ့ပတ်သက်လို့ကျမတို့အနန္နီယာကလည်းဒီဒီပညာရေးသုံးစိတ်ကြီးဘာကြောင့်ဒီနိုင်ငံလုံး30ရဲ့20ရာခိုင်နှုန်းသတ်မှတ်နိုင်ရတယ်ဆိုတော့ဒီခိုင်လုံးနဲ့အကြောင်းပြချက်တွေကျွန်တော်တို့ကင်ဆယ်ပြီးတော့ဆင်းနေသွားမှာပါဟုတ်အဲ့ဒီအတွက်တော့
ဟိုဟိုဆွေးနွေးပွဲမှာတော့ကျွန်တော်တို့ဆွေးနွေးပြီးတော့မှအထူးစာကြည့်စီစဉ်တယ်ပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာမဖြစ်ပြောင်းလဲကျွန်တော်မေးချင်ပါတယ်ခင်ဗျာဆိုတော့အခုမဖြစ်ပြောင်းတော့အရင်မူလကပြောထားခဲ့တဲ့အတိုင်းရက်တီလာခဲ့တဲ့အတိုင်းပဲဒီ7ချက်ရမှာပဲရှေ့ကိုခီးဆက်သွားလို့ရမလားမနေ့ပြန်ဆိုပေမဲ့ဆွေးနွေးပွဲတွေပြန်လုပ်ကြတော့မယ်ဆိုတော့ဒီဟာကိုဒီ7ချက်မူဝါဒကိုပဲကန်ပြီးတော့ဆက်ဆွေးနွေးမလားဒါတွေမရမချင်းဟိုဘောချစ်တဲ့ပွဲတွေဒီအခုရန်ကုန်လာနေတဲ့အုပ်စုတွေလည်းရန်ကုန်ရောက်လာမယ်ဆိုပြီးတော့တနင်္ဂနွေလုံးတက်တာဆက်ပြီးခီးဆက်သွားကြမလားအဲ့လိုလားခင်ဗျာ
ဟုတ်ပါရဲ့ကျမတို့ရဲ့တောင်းဆိုချက်ကဒီအချက်ဆက်တစ်ချက်ဖြစ်ပါရဲ့ကျမတို့ဒီအချက်ဆက်တစ်ချက်ကိုပညာရှင်တွေဒီလူလက်ဆက်ပညာရှင်တွေနဲ့လည်းကျမတို့တိုင်းမင်းဆွေးနွေးပြီးတော့ဖြစ်ပေါ်လာရတာပေါ့နော်အဲ့တော့ဒီချက်တွေထဲမှာကြည့်လိုက်လို့ရှိရင်ကျမတို့မတရားဟိုအတရားအတ္တမပေါ့နော်ဟိုမဖြစ်နိုင်တာကြီးကိုအလွန်ကျူးတောင်းဆိုထားမျိုးတွေမရှိဘူးရှင်ကျမတို့တိုင်းပြည်ရဲ့ပညာရေးပြည်ပြင်ကျောင်းလေးတွေမဖြစ်မနေခုချက်ကျူးကိုပြင်ဆင်ဖို့လိုအပ်တဲ့အရာတွေကျမတို့ကထည့်သွင်းထားတာဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့ကျမတို့တို့ကဒီဆက်တစ်ချက်ကမဖြစ်မနေကိုဟိုထည့်သွင်းပေးဖို့လိုအပ်တယ်လို့ကျမတို့စားရည်ဒီချက်မှာဒီ7ချက်လုံးကသူ့အချက်နဲ့အတူအရေးကြီးပါတယ်အဲ့ဒီ7ချက်လုံးကိုကျမတို့ကမဖြစ်မနေကိုကျမတို့ကပြင်ဆင်ပေးမှဒီ Mother Law ဥပဒေဆိုတာသိအရေးကြီးအဲ့ဥပဒေထဲမှာပြင်ဆင်ပေးမှကိုရမယ်လို့ကျမတို့ကယူဆထားရရှင်အဲ့တော့ကျမတို့ debate တွေကတော့ဒီသွေးပွဲရလက်အပြင်သွေးပွဲမှာကျမတို့ရလက်ကောင်းတစ်ခုထွက်လာတဲ့အတိုင်းအတာတိလည်းရှိမယ်နောက်ကျမတို့ကသူ့တော်ကိုအတည်ပြုနိုင်တဲ့အဆင့်ကိုပါကျမတို့ထပ်ဆောင်ရမယ်အနေထားရှိပါတယ်ကျမတို့သွေးပွဲမှာရလက်ကောင်းရလာပြီးတော့မှသူ့တော်ကိုတစ်ခေါက်ပြန်တင်တဲ့အခါမှာအဲ့ရလက်ကပြန်ပြတ်သွားမယ်ဆိုရင်ကျမတို့ဒီဒီဖြစ်စဉ်ကထပ်ပြီးတော့လဲနေဦးမှာပဲ။ကျောင်းသားတွေကမရဘူးဆိုရင်လည်းထပ်ပြီးတော့ကျမတို့ဟိုဒပိတ်တွေထပ်ပြီးတော့ဖြစ်နေဦးမှာပဲဆိုတော့ကျမတို့ကတော့တည်ကြတယ်။သွတ်တော်စီကရလက်ကောင်းတစ်ခုပဲ။ဒီအရောဆောင်အောင်ဦးမှာပါရှင့်။ဟုတ်ကဲ့
။ဟုတ်ကဲ့။ဆိုတော့လွတ်တော်ကနေရလက်ကောင်းတစ်ခုထွက်လာဖို့အထီးကတော့အချိန်တော်တော်ကြာမယ်ပေါ့နော်။ဒါပေမဲ့ဆိုကြပါစို့ဥပမာကျွန်တော် hypothetically စဉ်းစားမယ်ဆိုရင်မနေ့ပြန်ဆွေးနွေးပွဲမှာဒီသဘောတူညီချက်တွေကိုဟိုရလိုက်ပြီးအစိုးရဘက်ကလည်းဒါကိုလက်ရောဖို့သဘောတူပြီးအားလုံးလေးပွင့်ဆိုင်လက်မှတ်ထိုးပြီးဆိုရင်တော့ဒီသပိတ်တွေရဆိုင်ထားမလားကြံတဲ့ဟိုပေါ့လွတ်တော်ကအတီးပြုမဲ့ကိစ္စတို့ဒီဥပဒေထဲမှာဘယ်လိုဘယ်အခက်ခဏနေထက်သွင်းရေးဆွဲမယ်ဆိုတာတို့ကိုဟိုအသေးစိတ်ကိစ္စတွေတော့နောက်ပိုင်းကိစ္စကဏ္ဍဖြစ်တဲ့အတွက်အဲ့ဒီဟာကိုစောင့်မလားအဲ့လိုဟိုသပိတ်တွေခဏရပြီးတော့စောင့်မလားအဲ့လိုသဘောမျိုးလား
အာကျမတို့အခုချိန်မှာတော့ဒီတိကျကျအပြေမပေးနိုင်ဘူးရှင်။ဘာဖြစ်လို့လဲဆိုတော့ကျမတို့ကမနက်ဖြန်ရဲ့ရလက်ကိုစောင့်ရအောင်ပါ။မနက်ဖြန်အပြင်ပေါ့နော်။မနက်ဖြန်မပြီးလို့ရှင်နောက်တစ်ရက်ပေါ့။ဒေတာကဆွေးနွေးပွဲမှာရလက်ကောင်းတစ်ခုခုထွက်လာဖို့လိုတယ်။အဲ့လိုရလက်ကောင်းထွက်လာလို့ရှင်ကျမတို့ကဒီကျမတို့ရဲ့လမ်းကြောင်းကိုတပိတ်ကိုဘယ်လိုမျိုးကျမတို့ဆက်သွားမလဲဆိုတာကျွန်တော်ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်။အဲ့လိုမှမဟုတ်ဘဲနဲ့တော့ကျွန်တော်ခုနဟိုရလက်ကောင်းထွက်လာခဲ့ရင်တော့မှကျွန်တော်ကလွတ်တော်ကိုလည်းစောင့်ရမယ်။လွတ်တော်ကိုမစောင့်မနဲ့ကျမတို့ဒီတပိတ်ရဲ့အရှိန်ကိုလျှော့လိုက်လို့ရှင်ဒီလွတ်တော်မှာတခါရလက်ကောင်းပြန်ပြီးတော့မရတော့ဘူးလွတ်တော်မှာကျမတို့လူတွေနဲ့အချက်တွေကပြန်ပြီးချုပ်ချခံရတယ်ကျမတို့တပိတ်ကပြန်ပြီးတော့ဥပယ်သွားမှာဖြစ်တယ်အဲ့တော့ကျမတို့ကတော့အများနဲ့တော့အစဉ်အပြည့်ရှိနေရမှာတော့အသေးချာပဲရှိတယ်ကျမတို့လူတွေနဲ့အဥပဒေကအတိမပြုတ်နိုင်ခင်အချိန်ပြီးတော့ကျမတို့အသေးရှိနေရအောင်ပါပါပဲ
ဟုတ်ကဲ့ခင်ဗျာဆိုတော့မနေ့ကဒီဟိုအစိုးရနေထုတ်ပြန်သွားတဲ့ဒီအမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ဆန့်လျင်း၍ဆန္ဒပြကြောင်းသားများသိရှိနိုင်ရန်တရင်ထုတ်ပြန်ချက်ဆိုတဲ့ကြေညာချက်ထဲမှာဒီနောက်ဆုံးအချက်၅ချက်မြောက်မှာသူတို့ပြောထားတာကြောင်းသားကြောင်းသူများအပိုင်းကလည်းတဲ့ဟိုဇန်နဝါရီလ28ရက်နေ့ကလက်မှတ်ထိုးပေးထားတဲ့ဂတိကဝတ်အတိုင်းဆန္ဒပြမှုများအားရပ်ဆိုင်းပေးကြပါရန်ဆိုပြီးတော့ဖော်ပြထားတယ်ဆိုတော့ဒီဇန်နဝါရီလ28ရက်နေ့မှာသဘောတူညီချက်ရခဲ့တာကဘယ်လိုမျိုးလဲခင်ဗျာကျွန်တော်တို့ဟိုအပြင်မှာရေဘူးကနားလည်ထားတာကတော့မူအားဖြင့်တရားကိုမူအားဖြင့်ပဲဟိုပေါ့ရေဘွက်အားဖြင့်ပဲသဘောတူချက်ရသေးတယ်လက်မှတ်ထိုးခဲ့တာတွေပါလေရှိသလားသူတို့ပြောသလိုမျိုးဗာဒီမားလက်မှတ်ထိုးခဲ့တာရှိတယ်လေ
ဟုတ်ကဲ့အဲ့ဒီဒီ28ရက်နေ့ပေါ့နော်28ရက်နေ့ဆွေးနွေးပွဲမှာကျမတို့ဒီထုတ်ပြန်ချက်တစ်ကောင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီအချက်တွေနဲ့ပေါ့နော်အဲ့ထုတ်ပြန်ချက်ထဲမှာတော့အဲ့ထုတ်ပြန်ချက်တွေကိုသဘောတူညီတယ်ဆိုပြီးတော့ကျမတို့ဒီကိုယ်စားလှယ်တောင်းတာကိုယ်စားလှယ်3ဦးနောက်ပြီးတော့ဒီအစိုးရဘက်ကတက်ရောက်တဲ့ကိုယ်စားလှယ်3ဦးပေါ့နော်အစိုးရနဲ့လွှတ်တော်ဘက်ကတက်ရောက်တဲ့ကိုယ်စားလှယ်3ဦးကျမတို့အဲ့လိုလက်မှတ်ထိုးခဲ့တာရှိပါတယ်ရှင့်အဲ့တော့နောက်အရှင်းရှင်းကတက်တဲ့အနေနဲ့ဒီအရှင်ရှင်ငင်းငယ်နဲ့ပုံနဲ့လူခွဲစီရ3ဦးပေါ့နော်အဲ့လိုမျိုးလက်မှတ်ထိုးခဲ့တာမျိုးရှိတယ်ဒါပေမဲ့ခုနကတီးကြလက်မှတ်ထိုးခဲ့တာတော့မရှိဘူးကျမတို့ဒီတင်ညာချက်ထွက်လာတဲ့အပေါ်မှာအဲ့ထုတ်ပြန်ချက်အပေါ်မှာပဲကျမတို့လက်မှတ်ထိုးခဲ့တာဖြစ်ပါတယ်အော်နောက်တစ်ခုကအဲ့နေ့ကသဘောတူညီချတာကကျမတို့ဒီ20ဒီဆွေးနွေးပွဲတရက်နေ့ဆွေးနွေးပွဲကြီးပြန်ဆလို့အဲဆာဗိုင်တရက်နေ့ဆွေးနွေးပွဲလုပ်မယ်လို့လေဘုရားဆွေးနွေးပွဲလုပ်မယ်လို့ပြောခဲ့တဲ့အတွက်ဆွေးနွေးပွဲလုပ်လို့ရှိရင်ဒီတပိတ်တွေရန်နာထားဖို့ဆိုပြီးပြောခဲ့တာမျိုးဖြစ်ပါတယ်ဒါပေမဲ့ကျမတို့အဲ့နောက်ပိုင်းမှာအခုအဲ့28ရက်နေ့တော့ဆွေးနွေးပွဲအခြေအနေနဲ့အခုလက်ရှိ
အခြေအနေတွေကအင်မတန်မှကွာခြားသွားပြီဖြစ်ပါတယ်ကျွန်တော်ဒီကြားထဲမှာကျွန်တော်တို့တပိတ်တွေကိုဟိုချိန်ချောက်ခံရတာရှိတယ်ကျွန်တော်တို့တပိတ်တွေကိုဟန်တားခံရတာရှိတယ်ဖမ်းမယ်စီးမယ်ဆိုရဲပုံစံမျိုးတွေပြုလုပ်ခံရတာမျိုးလည်းရှိတယ်ဆိုအစိုးရကဒီကြားထဲမှာထွက်လာတဲ့ကြေညာချက်တွေတရားဥပဒေဌာနကထွက်လာတဲ့ကြေညာချက်တွေမနေ့ကတော့ကဒီဟိုပြည်ထောင်ဝန်ကြီးကအင်တာဗျူးလုပ်တဲ့အင်အားကြီးလုပ်တဲ့အဖြေတွေကအင်မတန်မှပြဿနာရှိနေတယ်။ကျွန်တော်တို့တပိတ်ကိုပုံဖြတ်ချင်တယ်။ကျွန်တော်တို့ကထိန်းချုပ်မှုတွေလုပ်နေတယ်။တပိတ်ကိုပြုတ်ပွဲဖို့အတွက်နည်းလမ်းမျိုးမျိုးကိုစူးစမ်းနေတယ်လို့ကျွန်တော်တို့ကယူဆတဲ့အနေအထားမှာကျွန်တော်အနေနဲ့ဒီတပိတ်ကိုဆွေးနွေးပွဲဆောက်ပြီးဆိုရင်ဒီတပိတ်ကိုရလာရုံမရအောင်ရှင်။ကျွန်တော်တို့မှာအချိန်မှအတွေ့အကြုံတွေအများကြီးရထားပြီးသားဆွေးနွေးပွဲတိုင်းကအောင်မြင်တာတော့မဟုတ်ဘူး။အဲ့တော့ကျွန်တော်တို့ကတော့ဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုစောင့်ဆိုင်းရဖို့ကကျွန်တော်တို့တာဝန်ဖြစ်ပါတယ်။ကျွန်တော်အဲ့ဒီတော့ကအနေအထားနဲ့လက်ရှိအနေအထားနဲ့တော့မတူတော့ဘူး။ကျွန်တော်တို့အနေနဲ့လည်းတပိတ်ကိုရက်ဖို့အခုချိန်မှာသဘောတူညီချက်လုံးဝမရှိထားပါဘူးဆိုရနေပေါ့နော်အကျော်သဘောတူကြီးရေပေးမထားပါဘူးကျမတို့ကတော့ debate တွေဆက်သွားမယ်ဆွေးနွေးပွဲကလည်းဆက်ရှိနေမှာပါပဲဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆွေးနွေးစရာတွေပြောစရာတွေကတော့အများကြီးပါပဲဆိုတော့ကျွန်တော်လေလိုက်မော်ကိုအခုရန်ကုန်မြို့ကကိုဇော်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုဇော်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါခင်ဗျာ
ဟုတ်ကဲ့ကိုဇော်ကြီးဆိုတော့ဒီတောင်းသားတွေဒီဆန္ဒဟိုပေါ့ချီတက်ဆန္ဒပြပွဲတွေဟာဟိုမန္တလေးကစလိုက်တာဟာဟိုအစပိုင်းကတော့ရိုးရှင်းရှင်းပြောရမယ်ဆိုတော့ဒီလောက်ကြီးထွားလာလိမ့်မယ်လို့လူတော်တော်များများကထင်မှားခဲ့ကြဘူးနဲ့တူပါတယ်ဘေးမှာအပြင်းအကျဉ်းနေကြတဲ့ဟိုလူတို့ပြည်သက်တရားပေါ့နော်အခုအပြေးပြေးနဲ့သူတို့ရောက်တဲ့မြို့တိုင်းမှာဟိုမြို့ကန်တွေကနေចောင်းသားတွေကအစပေါ့နော်အကုန်လုံးကတောင်းတဖြတ်ဖြတ်ကြိုးဆိုတဲ့ထောက်ခံအားပေးကြတယ်ဆိုတော့တပြေးပြေးနဲ့အရှင်အလဲရလာပြီးတော့ပုံမို့တပြေးပြေးကြီးထွားလာရန်ကုန်နားရောက်လေပိုကြီးထွားလေဖြစ်လာတော့ဒီအပြင်းကနေကြီးနေတဲ့ပြည်သူတရားအနေနဲ့ဟောဗျာဒီចောင်းသားတွေရဲ့ဒီခြေတက်ဆန္ဒပြပွဲပေါ့ဘယ်လိုမြင်မိတော့
ဟုတ်ကဲ့ခင်ဗျာတောင်းသားတွေဒီတက်ဆန္ဒပြပွဲနဲ့ပတ်သက်လို့ကျွန်တော်ထောက်ခံပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီပညာရေးစနစ်ဆိုတာတမျိုးသားလုံးအတွက်အရေးကြီးပါတယ်။ဒီဥစ္စာလွဲမနေတဲ့ပညာရေးစနစ်တစ်ခုပြည့်ပြည့်တောင်းလဲဖို့တောင်းဆိုတာတရားလဲတရားမျှတပါတယ်။မလိုက်ရောနိုင်ကြအောင်လဲဘာမှမရှိရဲ့ဆိုကျွန်တော်ထောက်ခံပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ဆိုတော့ဒီကျွန်တော်တို့စတစ်ချက်ထဲမှာကြည့်ထားတာလဲလုံလုံကျူးကျူးကတော့ဟိုတစ်ဖက်သက်ဟိုပေါ့ဟိုတောင်းဆိုထားတဲ့ဟာကတော့ကျွန်တော်တို့လည်းမတွေ့မိဘူးပေါ့နော်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းမော်ကိုဦးကျော်လင်းကိုဖိတ်ခေါ်ကြပါတယ်ခင်ဗျာဦးကျော်လင်းရှိပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်ရှိပါတယ်ခင်ဗျာဟုတ်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကျော်လင်းပြောပါအောင်ခင်ဗျာဦးကျော်လင်းအမြင်လဲဆွေးနွေးပါအောင
်အာကျွန်တော်ပြောရရင်အရေး60တွင်းခလေးတောင်းဆိုခဲ့တာဟိုနိုင်ငံတော်ကအချိန်မီလုံးမပေးခဲ့တဲ့အတွက်ကြောင့်အခုကစာမိုးရာသီနဲ့ထိတ်ထိတ်တိုးပြီးတော့ဘာလို့ပြောလို့ခြေပကံကြီးလက်ပကံကြီးဖြစ်လာတယ်ပေါ့ဗျာဘိုးတော်လေးလေးကျွန်တော်တို့ချက်လက်နှခုနဲ့ကကျွန်တော်အမရှင်ကြီးဦးနေကဖြတ်သိမ်းလိုက်တဲ့ရန်ကုန်တက်လို့ဦးရီကြီးအဖို့တောင်ဆုံးမှာအဲ့ဒီဦးရီမှာဗိုလ်ချုပ်ဆောင်ပုဂ္ဂိုလ်မျိုးဦးသားကိုကဘာကျပုဂ္ဂိုလ်မျိုးကိုမွေးထုတ်ခဲ့ပါတယ်ဒီနောက်ဦးနေဝေးရက်ထဲမှာပြတ်ထားလိုက်တဲ့ဦးရီရဲ့နောက်ပိုင်းမှာရန်ကုန်တက်လို့ကြီးရဲ့ပြည်ရေးရှာရောကစာရဘယ်လိုမှလို့ရှိပြီးတော့ဘာမှတိုင်းပြည်နဲ့အကျိုးမပြုနိုင်လူ့ဘဝအဖွဲ့စည်းနဲ့အကျိုးမပြုနိုင်တော့ခလေးခလေးတွေတောင်းဆိုတဲ့နေရာမှာအရင်တော့ရန်ကုန်တက်လို့ဦးရီမှာပြတ်ထားတဲ့ပုံမှန်လေးဟာကျွန်တော်ပြောမယ်ဆိုအပိုက်ခွက်ကကြီးအပိုက်ခွက်ခမ်းနေအပိုက်ခွက်ကအပိုက်ခွက်ခမ်းနေဆိုရင်အဲ့ဒီမှာဘာတွေပါလဲဆိုလို့ရှိရင်ကျွန်တော်တက်ကူရီအတွက်ဒင်းစေပရော်ဖက်ဆာတွေတော့ပြီးတော့ကျွန်တော်ရီလာဆိုခေါ်တဲ့သူတွေကစာရဖတ်တဲ့ပညာရှင်တွေပြီးတော့ကသိကတွေနိုင်ငံတကာဆိုင်ရာမျိုးသူတွေကလုပ်ငန်းကြီးတွေနဲ့ကျေကျေပြတ်မဲ့ခြေဆုံးကောင်းဆုံးဘုဒ္ဓရာတွေပြောင်းဖို့လုပ်မယ်ဆိုတဲ့ Juries and Powers of Universities ပြောလို့ရတယ်တက်ကူရီရဲ့ရပိုင်ခွင့်နဲ့အဲ့ဒါကြောင့်တာဝန်ရဆိုတဲ့အချက်ကိုကျွန်တော်ပြန်လေဖော်ထုတ်ရမယ်ဆိုရင်ကမ္ဘာနဲ့ဆိုင်ကျင်ပြီးတဲ့ဟာလာတက်ကူကြီးဖြစ်ပြီးတော့မှကျွန်တော်ပညာရှင်များကမ္ဘာလေမှာပါဟာလာဗမာပြည်ရဲ့လက်မှတ်တွေအတိမတ်ပြုနိုင်တဲ့ဘဝမျိုးရောက်မှာမို့အဲ့ဒီလိုကြောင်းလိုက်နေနေအဖြစ်အခုတိုင်းပြည်အုပ်ချုပ်တဲ့လူကအတွေးခေါ်ရရှိကြပါသေး။နောက်ပြီးတော့အရင်တော့ဝန်ကြီးချုပ်ကအဓိပတိအခုကမှဘယ်သူမှဒီတက်ကူရဲ့အဓိပတိကိုဝန်မလုပ်တော့ဘူး။ပြီးတော့မှဟာလာအမိတ်ငယ်မျိုးမျိုးနဲ့ချုပ်ကိုင်မှုစူးစမ်းနေရင်တော့ခလေးတွေကကမ္ဘာကြီးနဲ့အပိသွားခြင်းနဲ့သူတို့ကကမ္ဘာကြီးရဲ့နောက်ကိုတွန့်ချခြင်းနဲ့အဲ့ဒီကအ
ရေးပရိပခလေးတွေရှိမှာပါပဲလို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျဒါကတော့ဟိုလူခွင့်ရေးရှင်းနေဦးကျော်လင်းဆွေးနွေးတော့တာဖြစ်ပါတယ်ဘတ်တင်ကြတဲ့ကျွန်တော်တို့စီကိုစာရီနဲ့ဝင်ပြီးတော့ဆွေးနွေးထားရတာပြည်သက်တယ်လည်းအများကြီးပဲဗျာကျွန်တော်တို့လက်လမ်းမီတော့ဖတ်ပေးကြတာပေါ့
ဟုတ်ကဲ့ပါရှင
်ဆောင်ဖတ်ပြပေးပါဦ
းဟုတ်ကဲ့ပါရှင်ဒါကတော့ဦးလာမြင့်ဦးတန့်ကေဟာနှစ်တရာမန္တလေးကရေးထားတာပါမြန်မာနိုင်ငံပညာရေးနဲ့ပတ်သက်ပြီးကွယ်လွန်သူစေတက္ကသိုလ်ပါမောက်ခဆရာမကြီးဒေါ်မြင့်မြင့်ခင်ရဲ့အဆိုအမိန့်ကိုမျှဝေပါရစေခင်ဗျာဒီဆရာမကြီးကဒီနေ့ပညာရေးစနစ်ကိုပြောင်းချင်ရင်ဟိုနဲနဲ့ဒီနဲနဲ့မရဘူး အကုန်လုံးအမြင့်ပါမကျန်ဖြုတ်ဖြတ်ပြစ်ရမယ်။ပညာရေးစနစ်ဆိုတာတိုင်းပြည်အတွက်အရေးကြီးတဲ့မန်တိုင်တစ်ခုငါတကောကောလို့မရဘူးဒီလိုလှုပ်ခဲလို့လူစင်မမီဖြစ်ခဲ့ရတဲ့လူငယ်တွေမျိုးဆက်40ကြီးများတောင်ရှိသွားပြီလို့ရေးထားပါပါရှင်
။ဟုတ်ကဲ့ဒါကတော့ဦးလက်မြင့်ဦးတန်ကေဟာမန္တလေးရဆွေးနွေးထားတာဖြစ်ပါတယ်။နောက်တော့ရှင်တူကတော့ဦးတန်သေးပါတဲ့သူကတော့ပြည်ထောင်ဝန်ကြီးစစ်ဘုတ်ကပြောပါတယ်တဲ့ចောင်းသားတပိတ်စစ်ចောင်းတွေဟာတန်းပြီကိုမတိမငြိမ်ဖြစ်စေတယ်တဲ့နောက်ကအားပေးလုံဆော်သူတွေကိုအေးအေးယူဖို့လုပ်မယ်တဲ့ပညာရေးဌာနကလည်းចောင်းနေဆောင်မှုဘဲတွေကိုတပိတ်ចောင်းသားတွေရန်ကုန်ရောက်မဲ့ရက်ပိုင်းနေထိဟန်ချက်ညီညီရွှေ့ဆိုင်းပေးထားပါတယ်ဆိုပြီးဆွေးနွေးထားပါတယ်ခင်ဗျနောက်တစ်ဆောင်လဲဆက်ဖတ်ပြပေးပါမသိငယ
်ဟုတ်ကဲ့ပါရှင်ကျမဟာမြန်မာနိုင်ငံမှာ1989ခုနှစ်မှာမွေးပါတယ်။88ရေးခင်းဖြစ်တုံးစပြောတတ်တဲ့စကလုံးဟာမေမေဖေဖေမဟုတ်ပါဘူး။အရေးနဲ့စခဲ့ပါတယ်။ဒေါက်ဆာစုကြည်ဟာကျမရဲ့ဒုတိယအမေဟီးရိုးပါ။အမေအကျယ်ချုပ်ကလွတ်တဲ့သတင်းကြားလုံးကဝမ်းသာလွန်းလို့မငိုတော့လဲမျက်ရည်ဝဲခဲ့ရပါတယ်။အမေဟာမြန်မာနိုင်ငံကိုအကျိုးပြုနိုင်တော့မယ်။ငါလည်းမြန်မာနိုင်ငံကိုပြန်ပြီးကူညီရမယ်လို့ရည်မှန်းခဲ့တယ်။လေဘရောင်းမှာတောင်သူများကိုအမေဟာရန်တွေ့တယ်လို့ပြောနေတာလေဒီပိတကတ်ចောင်းကြီးကိုဖြိုချတာကိုအမေမတားဆီးခဲ့တာတွေတွေ့တော့ဝမ်းနေပြီးမညှို့တော့လဲမျက်နှာမဲခဲ့ရပါတယ်ဂျားကာလာမှာလည်းအမေဟာပြည်သူတွေနဲ့ကင်းကွာလာတာတွေ့ရတော့ငါတို့ရဲ့ဒုတိယအမေဟာမိရွေးလိုများဖြစ်နေသလားတောင်တွေးမိပါတယ်နောက်ဆုံးအခုចောင်းသားတမကရေးခင်းမှာ NLD ကဦးသိန်းလွင်ကိုအပြစ်ပေးအရေးယူတော့အံ့အားသင့်လွန်းရပါတယ်နော်ဝေနိုင်ငံမှာအမေပြောခဲ့တဲ့မိန့်ခွန်းမှာပညာရေးဟာလည်းနိုင်ငံရေးပါပဲလို့ပြောခဲ့တာပါ။ចောင်းသားတွေတောင်းဆိုနေတဲ့ပညာရေးတောင်းဆိုပွဲဟာမြန်မာနိုင်ငံရဲ့လိုအပ်ချက်ဖြစ်လို့အမေထောက်ခံအားပေးစကားပြောပြီးအကာအကွယ်ပေးတင်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့မဖြူဖြူအောင်ကိုကျွန်တော်တခုလောက်မေးချင်ပါတယ်ဗျာ။ဆိုတော့အခုဒီမှာဒီចောင်းသားတွေအခုကြည့်တဲ့ဒီဆန္ဒပြနေကြတဲ့ကိစ္စမှာနိုင်ငံရေးပါတီတွေရဲ့ထောက်ခံမှုကကျွန်တော်တို့တည်တည်တသာလေးအားနေနေတာကိုအပြင်ကနေကြည့်ရတာသတိထားမိပါတယ်ဆိုတော့မဖြူဖြူအောင်တို့ကိုယ်တိုင်ကသတိထားမိသလားဒါမှမဟုတ်ရင်လည်းသူတို့ဘက်ကဒီနိုင်ငံရေးပါတီတွေပေါ့နော် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေအပါအဝင်ဟိုပေါ့နိုင်ငံရေးသမားတွေကရဲ့ထောက်ခံမှုတွေလက်ရှိတဲ့ပေါ်ရလို့ရှိရင်ရောဒီလှုပ်ရှားမှုကပိုအောင်မြင်နိုင်သလားလူထုထောက်ခံမှုအပြင်နိုင်ငံရေးပါတီတွေအင်အားတွေပါလာရင်ပိုပြီးတော့ထိရောက်နိုင်သလား
ဟုတ်ကဲ့ကျွန်မမြင်လာတော့ဟိုဒီများများထောက်ခံလေကျွန်တော်တို့ပို့ပြီးတော့ကျွန်တော်တို့ဟိုအောင်မြင်မှုနည်းချက်လေးပဲပေါ့နော်ကျွန်တော်တို့အဲ့လိုမြင်ပါတယ်ရှင့်ဒါအများစုထောက်ခံလေကျွန်တော်တို့ပို့ပြီးတော့ဟိုအောင်မြင်နိုင်လေပေါ့နော်ဟိုကျွန်တော်တို့ဒီဆွေးနွေးတဲ့အချက်တွေမှာအောင်မြင်မြင်နဲ့ဆွေးနွေးပွဲကြီးအောင်မြင်နိုင်လေလို့ကျွန်တော်တို့ယူဆပါတယ်ဟိုခုနကဒီတခြားနိုင်ငံရေးပါတီရဲ့ထောက်ခံမှုကကျွန်တော်တို့ကိုထောက်ခံနေတဲ့နိုင်ငံရေးပါတီတွေရဲ့ရှိပါတယ်နောက်တစ်ခုကဒီအခြားတိုင်းနာအဖွဲ့အစည်းမြောက်ဒီတိုင်းနာအဖွဲ့အစည်းမြောက်များလည်းရှိပါတယ်နောက်ပြီးတော့ဒီပြည်ထောင်စုဖွဲ့စည်းမြောက်များလည်းရှိပါတယ်ဥပမာ LG ပါတီဆိုလို့ရှိရင်ကျမတို့ဒီ data အတူတူမှာပေါ့နော်တပိတ်စစ်ကြောင်းမှာရှိတဲ့ data အတူတူမှာကျမတို့ဒီတပိတ်စစ်ကြောင်းကိုကုညီအကူညီနေရဲ့ဒီမှာထမင်းရအစာပေါ့အစာတောက်ကအစာဟိုဒီနေရေးစားရအစာပေါ့နော်ဝိုင်းဝဲကျမတို့လုံလုံရအစာကုညီပေးနေတဲ့အချိန်မှာ NLD party တွေနဲ့တော်တော်များများပါဝင်ပါတယ်ရှင့်နောက်ဒီရန်ကုန်မှာလည်းကျမတို့တပိတ်ဒီပြီးခဲ့တဲ့ရက်ကထောက်ခံပွဲလုပ်တော့လည်း NLD party တော်တော်များများပါဝင်ပါတယ်ပြီးတော့ NLD လူငယ်ကဆိုလို့ရှိရင်လည်းသူတို့ဒီတပိတ်စစ်ကြောင်းကတောင်းသားတွေကိုဒီစေဝါကုညီပေးဖို့ပေါ့နော်ကြေညာချက်ထွက်လာမျိုးတွေတွေ့ရတယ်ရှင့်။ဟိုကပါတီရဲ့တရားဝင်ပေါ့နော်တရားဝင်ထုတ်ဖော်ပြောဆိုတာမျိုးတော့ကျမတို့မတွေ့ရဘူး။ဒါပေမဲ့ခုနကတကယ်ပါတီဝင်တွေကသူတို့ data align ညွန့်နေအလိုက်ဘာဝင်ကြည့်ကြတာကိုကျမတို့တွေ့ရပါတယ်ရှင့
်။လူပုဂ္ဂိုလ်တူးချင်းစီအရာပေါ့နော်ပါတီဝင်ဖြစ်နေတဲ့လူပုဂ္ဂိုလ်တူးချင်းစီအရာကိုကုညီကြတာတော့ရှိတယ်ပေါ့။
ညွန့်နေတွေအလိုက်ကုညီကြတာကိုရှိပါတယ်ရှင့်။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။ဆိုတော့မတူတူမှာလည်းကျွန်တော်မေးချင်ပါတယ်အလားတူမေးခွန်းပေါ့နော်ဆိုတော့ဒီပညာရေးပြင်ပြောင်းလဲရေးကိစ္စမှာဒီဟိုဟိုဟိုရက်ကဒီအန်အေဒီကနေပြီးတော့ဒေါက်တာသင်းလွင်ကိုထုတ်လိုက်တဲ့ကိစ္စဆိုတော့လည်းအများကြီးပဲတချို့တော်တော်များများမြင်ကြတာကတော့အခုချိန်မှာမလုပ်သင့်ဘူးလို့မြင်ကြတဲ့အမြင်မျိုးလည်းရှိတာပေါ့နော်ဒါအန်အေဒီလည်းသူပါတီမူဝါဒစည်းကမ်းနေအရာတောင်းသူလုပ်တယ်ဆိုတော့ဟိုသူတို့ဘက်ကထုတ်ပြန်ချက်လည်းရှိပါတယ်ဒါပေမဲ့ဒီနိုင်ငံဒီပညာရေးပြင်ပြောင်းလဲရေးလုပ်ငန်းတွေမှာနိုင်ငံရေးပါတီတွေရဲ့အင်အားကဘယ်လောက်အထိအရေးပါပါသလဲဗျာ
ဟုတ်ကဲ့ကျမတို့ဒီနိုင်ငံရေးကျမတို့နိုင်ငံရေးပါတီထက်နိုင်ငံရေးပါတီလို့တုံးရတဲ့ဆိုင်ဒီဥစ္စာကျမတို့ဒီဥစ္စာကဒီပညာရေးလုံဆောင်မှုအားလုံးနဲ့ sorry ပညာရေးသူတွေကြောင်းလဲမှုကကျမတို့အားလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်တဲ့အတွက်နိုင်ငံရေးအင်အားစုတွေရောကျမတို့ရပ်ပက်လူဖွဲ့စည်းတွေရောဒီလူမှုလူကမ်းစာအသီးသီးကပူးပေါင်းပါဝင်လာမယ်ဆိုရင်တော့ဒီဥစ္စာကပို့ပြီးတော့ပို့ပြီးတော့အားကောင်းတဲ့ပေါ့နော်အကြောင်းနဲ့ဖြစ်မယ်လို့ဒီစာရပေါ့နော်အဲ့တော့အဲ့နိုင်ငံရေးအင်အားစုတခုမှနိုင်ငံရေးပါတီပေါ့ဥမာခုန NLD လို့ပြောတော့ဒီမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်လို့ဒီ
ဒီဟိုလူလူပါတီတရက်ကပေါ့နော်ပါဝင်လာမယ်ဆိုရင်တော့ဒီဥစ္စာအရင်အားကောင်းတဲ့ဟိုအပြောင်းလဲဥတည်လို့ရမယ်လို့တော့ကျမယူကြည့်ဒါကြောင့်ကျမတို့ကတော့ဟိုပါဝင်လာစီစဉ်တာပေါ့နော်ပါဝင်လာစီစဉ်တယ်ဒါပေမဲ့သူရဲ့လက်ရှိဖြစ်နေတဲ့တက္ကနာကတော့ပါတီရဲ့မူဝါဒတွေကဒီသူရဲ့ပညာရေးမူဝါဒတွေကလက်ရှိဒီလက်ရှိပေါ့နော်ဒီတောင်းသားတွေတောင်းဆိုနေတဲ့ဒီဒါဆက်တဆက်နဲ့ဒဲလူပဲမကိုက်ညီလို့မကိုက်ညီလို့လားပေါ့မကိုက်ညီလို့ပဲမထောက်ခံတာလားပေါ့အဲ့ဒါမျိုးတော့ကျမတို့တကယ်ကိုဟိုမျိုးကိုထုတ်ချင်ပါတယ်ပေါ့နော်ဖြစ်ချင်ပါအဲ့တော့ဆိုလိုချင်တဲ့အတိတ်တွေကတော့ကျမတို့ကပူပေါင်းစီချင်ပါတယ်ဒီလိုမျိုးပညာရေးကြောင်းလဲတစ်ခုဖြစ်ဖို့အတွက်ပေါ့နော်ဒီလိုအားကောင်းတဲ့နိုင်ငံကြီးအများစုပါလာရင်တော့ကျမတို့တို့ပို့ပြီးတော့
ဟုတ်ကဲ့အကျိုးရှိတယ်ပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့အကျိုးရှိရလို့ကျွန်မယူဆရတယ်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီနေ့မှမဆွနေဖို့အတွက်တော်ရရှင်တူချန်နေပါသေးတယ်အဲ့ဒါဥအောင်သိန်းဖြစ်ပါတယ်ဥအောင်သိန်းရင်အချိန်အလဲသိမရှိတော့လို့ဟိုတက်နိုင်တဲ့လောက်မြန်မြန်လေးလိုရင်းတူရှင်လေးကိုဆွနေပေးပါဗျာ
ကျွန်တော်တူပဲဟိုတင်ရမယ်လေဒီလိုလိုဒီအခုလက်ရှိကျောင်းသားတွေရဲ့တောက်ဆိုတဲ့ပြည်ရေးတိုက်ပွဲကအမှန်ကန်ဆုံးဖြစ်တယ်လို့တိုင်းပြည်အတွက်အင်မနာအရေးကြီးတဲ့တိုင်းပြည်လုံးအတွက်ဒီပြည်ရေးစီထဲမှာအတမလို့ရောအောက်ချေရောဒီရေရောဒီလိုဝင်အားလုံးရဲ့သားသမီးတွေရဲ့အကျက်အကြီးကြတဲ့တိုင်းပြည်လုံးလယ်သမားလူ့သမားသားမျိုးတိုင်းပြည်လုံးရဲ့တောင်းဝန်ကိုလက်ရှိတပိတ်ကောင်းဆောင်တဲ့ဒီတဲ့ဒီကျောင်းသားတတ်နေရတာတောင်းဝန်ယူပြီးတော့ရေရဲရင်သူတို့တောင်းဆိုနေရသေးတယ်။ဒါအောင်ဒီပညာရေးစနစ်ဟာတောင်းဆိုမှုဟာတကယ်မှန်လဲတောက်နေတယ်။ဒုတိယကြိမ်ကျောင်းအရေးကြီးတဲ့အစ်စပြောနေတာကလက်ရှိဗမာပြည်ရဲ့နိုင်ငံရေးအခြေအနေရဟာဒီဆွာဟာဒီကျောင်းသားတွေကရပ်ပေါင်း60တောင်းခဲ့လို့မပြင်းခဲ့ဒီရဇံပြလိုက်ပြီးတော့သူဘာမှအကြောင်းမပြန်တဲ့ခါမှာဒီကျောင်းသားတွေဟာလမ်းပေါ်ထွက်လာမယ်ဆိုတာသူကတွတ်ဆပြီးတာမသိတာမဟုတ်ဘူးအဲ့တော့နောက်ဆုံးညာဒီပြည်တဲ့ဝင်ကြီးပြောသွားပြီလေတော့လက်ရှိကျောင်းသားတွေရဲ့ဟာသူဖွင့်ပြလိုက်တာတကယ်လို့ဒါလက်ရှိနိုင်ငံရေးအခွင့်အရေးဟာအရင်တော့လည်းဆိုရင်ဒီတောင်းသားမအဝင်မှာကိုရှင်မုန်းခါမှာ
ဒါပေမဲ့
ဒီလိုလုပ်လို့မရဘူ
းဟုတ်ကဲ့ဟုတ်ကဲ့
ဒီဆိုရဒီလိုလုပ်လို့မရတော့ဘူးဒီလိုလုပ်ချင်လို့မရဘူးဆိုတာသူတို့လည်းသိတယ
်ဟုတ်ကဲ့ဟုတ်ကဲ
့ရောင်းဝါ
ဟုတ်လားတင်ဦးအောင်တင်ကျေးဇူးတင်ပါရခင်ဗျဟုတ်ကဲ့ကျွန်တော်အချိန်ရလဲမရှိတော့လို့ပါဟုတ်ကဲ့ကျွန်တော်နောက်ဆုံးဒီပညာရေးဆိုတာတန်းပြည်တပြည်တွေအရေးကြီးဆုံးအချက်ဆိုတာလူတိုင်းကလက်ခံထားပြီးသားမြန်မာနိုင်ငံသားတွေကပို့သိတာပေါ့နော်ဆိုတော့မဖြစ်ဖြစ်အောင်နောက်ဆုံးမိကုံးလေး15စက္ကန့်လောက်မနေ့ပြန်ပြုလုပ်မဲ့ဆွေးနွေးပွဲအပေါ်မဖြစ်ဖြစ်အောင်အနေနဲ့ဘယ်လိုအမြင်ရှိပါသလဲကောင်းတဲ့ရလာထွက်လာနိုင်မယ်လို့ထင်ပါသလားညောင်းနေပါသလား
ကျွန်တော်တို့ကကောင်းတဲ့အဲဒေတာကတော့ကျမတို့ကကောင်းတဲ့ရလက်ထွက်အောင်ကိုကျမတို့ဒီ enemy ကအပါအဝင်ကျမတို့ဒီ committee ရောပေါ့နော်ကောင်းတဲ့ရလက်ထွက်အောင်ဆွေးနွေးသွားဖို့ကကျမတို့ရဲ့တာဝန်ကိုကျမတို့ယူဆပါတယ်ဟိုတနေ့လွှတ်တော်နဲ့အစိုးရသဘောတူညီမှုရရှိအောင်ကျမတို့ကဒေါ်အားပေးပြီးတော့ဆွေးနွေးပွဲမှာတော့ကျမတို့ဆွေးနွေးရမှာပေါ့နော်ဒါကကျမတို့ရဲ့တာဝန်မှာကျမတို့ဆက်ပြီးတော့ဆွေးနွေးမှာပဲကောင်းတာရလက်ကောင်းထွက်လာဖို့ကတော့လေးဖို့လုံးရဲ့ပြုပေါင်းဆောင်ရွက်မှုပေါ့မှာမူတည်ပေးလို့ကျမမြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျအပါအဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျကျွန်တော်တို့အချိန်ရတဲ့လောက်ပဲရတော့ဒီနေ့ဒီမှာပဲရနာလိုက်ကြအောင်
ကိုစောင်းဝင်လိုက်စီစဉ်ပြီးထုတ်လုပ်သူမခင်ဖြူထွင်းတဲ့သူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းတရက်လေးလိုက်အစီအစဉ်ပဲဖြစ်ပါရဲ့ရှင်။အခုကတော့အင်္ဂါနေ့ညပိုင်းအစီအစဉ်ဒီအဆုံးမသက်သေးခင်ချန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ
်။ဆီးရီးယားနိုင်ငံမှာအစ္စလမ်စစ်သွေးကြွ IS အဖွဲ့ကပြန်မေးဆွဲဖမ်းဆီးထားတဲ့အမေရိကန်တစားကအမျိုးသမီးတေဆုံးသွားပြီဖြစ်တဲ့အကြောင်းအမေရိကန်သမ္မတအင်ဗီရိုကအတည်ပြုလိုက်ပါတယ်။2013ခုနှစ်ကတည်းကဆီးရီးယားနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့ကေလာမူလာရဲ့မိသားစုအတွက်ဝန်ထမ်းကြောင့်လဲအင်ဗီရိုရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။အဲဆစ်သွေးကြွအဖွဲ့ကတော့ဂျော်ဒန်နိုင်ငံက၄ကြောင်းထုတ်စစ်တွေအတွင်းအမေရိကန်တစားကံကိုဖမ်းဆီးထားရရက်ကာမျိုးကအစာအုပ်တစ်ခုကိုပုံနဲ့ထိမှန်ပြီးတေဆုံးခဲ့တာလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုခဲ့တာပါ။သူတေဆုံးသွားပြီမဲ့လဲသူ့ရဲ့ကြိုးပမ်းမှုအမွေအနှစ်တွေကျန်ခဲ့တယ်လို့တေဆုံးမှုအတွက်တာဝန်ရှိသူတွေကိုလည်းတရားဥပဒေရှေ့မှမှာစီရင်နိုင်အောင်ကြိုးပမ်းသွားမယ်အကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကလည်းကြေညာချက်ထဲမှာပြောဆိုသွားခဲ့ပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကြေညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူထွေးဖြစ်ပါတယ်။အင်ဂျင်နီယာကတော့ဘက်စကိုဘောလာရစ်ဖြစ်ပါတယ်ရှင်။VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်း VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.